Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါပေါ့ပါ
ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့ဝါရှင်တန် DC ကနေ2023ခုနှစ်ဧပြီလ6ရက်ဂျာတာပရင်းနဲ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ line 2မီတာ24 40 50နဲ့ POA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်တော်မှာပ
ါမင်္ဂလာမနက်ခင်းမှာတောတာရှင်များရှင်ကျမသင်္ကီထိုက်ပါယူကရိန်းရှေ့ပိုင်းဘက်ဖို့မှာယူကရိန်းတပ်ဖွဲ့တွေရဲ့အခြေအနေခက်ခဲနေပြီးတကယ်လို့ရုရှားကဝိုင်းရံခံရမဲ့အန်ဒီယရှိလာရင်တော့တင်းတယ်လို့ဆုံးဖြတ်ရမယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတ်တီနဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့အမေရိကန်ပြည်ထောင်စုမှာတွေ့ဆုံခဲ့ကြပါတယ်မြန်မာရေးတိုးတက်မှုတွေရှိတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့နန်းလောင်နဲ့အတူတင်ပြပါမယ်ရှင
်ကမ္ဘာပဲရှင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရာဇဝတ်မှုနဲ့တရားရင်ဆိုင်ရတဲ့အပေါ်အမေရိကန်ရောက်မြန်မာအတိုင်းဝမ်းရဲ့မတူညီကြတဲ့အမြင်တွေကိုလည်းကြားဖို့ရှိပါတယ
်ဒါကြောင့်တရားဥပဒေဘက်ကဆောင်ရွက်တာကိုနိုင်ငံရေးဘက်ကဘယ်လိုပဲမကြိုက်ဘူးကြိုက်တယ်ပြောလေနေပြီမလို့တရားဥပဒေလမ်းကြောင်းရဆောင်ရွက်ကြတယ်လို့
အပြည့်အစုံကတော့မကြခင်နာဆင်ရဖို့ရှိပါတယ်။ဒါအပြင်ချင်းပြည်နယ်ထန်တလန်ဖက်ကစစ်ကောင်စီရဲ့လေကြောင်းထိုးစစ်အခြေအနေနဲ့အတူပဲအက်ဒီတာနဲ့ဆွေးနွေးခန်းလူထုနဲ့ကြံမာရေးအားကစားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမတင်ခင်ထိုင်းနဲ့ကျွန်မအနားလောက်ပြောပြပါမယ်ရှင်
။ယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီဟာအင်းကြီးချင်းပိုလန်နိုင်ငံကိုဗုဒ္ဓနေ့မှာတွားရောက်ပြီးယူကရိန်းနိုင်ငံတွင်ကစစ်ရေးအခြေအနေတွေကိုခေါင်းဆောင်နေတဲ့ဆွေးနွေးခဲ့တယ်လို့ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းထွက်ပြေးရတဲ့ယူကရိန်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ယူကရိန်းအရှေ့ပိုင်းမြို့ဘက်ဖို့မှာယူကရိန်းတပ်ဖွဲ့တွေအတွက်အခြေအနေခက်ခဲနေစေဖြစ်ပြီးယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့တွေကဝိုင်းရံနိုင်တဲ့အန်ဒီယရှိလာရင်တော့တင့်တော်တဲ့ဆုံးဖြတ်ချက်တွေချက်မှတ်ရမယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံတွင်းကစစ်ရေးအခြေအနေနိုင်ငံတကာရဲ့အထောက်ပံ့နဲ့ပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုပိုလန်သမ္မတဝန်ကြီးချုပ်တို့နဲ့ယူကရိန်းသမ္မတကဆွေးနွေးခဲ့တာပါ။ယူကရိန်းနိုင်ငံတွင်းမှာရုရှားကစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တာတွေကိုပြစ်ဒဏ်ခံရမယ်လို့လည်းပိုလန်သမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ယူကရိန်းကိုဒေါ်လာ 1.6 ဘီလီယံတန်အကူအညီတွေပေးလိုက်ပြီးဒီထဲမှာဆိုရင် Patriot လေကြောင်းရန်ကာကွယ်ရေးစနစ်တွေအတွက်လက်နက်ချီတွေနဲ့ထောက်လှမ်းရေးရေဒါ3ခုလည်းပါဝင်ပါတယ်155မမနဲ့105မမလက်နက်ချီတွေနဲ့အတူတိမ့်ချီတဲ့လက်နက်ချီတွေလည်းပါဝင်ပါတယ်လေကြောင်းရန်ကာကွယ်ရေးအတွက် HIMARS နဲ့လက်နက်ချီတွေအတွက်လက်နက်ချီတွေကလိုအပ်နေတာလို့ယူကရိန်းသမ္မတဇယ်လင်စကီကအင်ကာနီညာမိန့်ခွန်းမှာထည့်သွင်းပြောပါတယ်အမေရိကန်သမ္မတဂျိုးဘိုက်တန်လွှတ်တော်နဲ့အမေရိကန်ပြည်သူတွေကိုကျေးဇူးတင်တယ်လို့လည်းသူကပြောဆိုသွားပါတယ်ရှင်
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီဟာကယ်လီဖိုးနီးယားကိုရောက်နေတဲ့တိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့ပို့ထိုးနေမှာတွေ့ဆုံခဲ့ပြီးတော့တိုင်ဝမ်သမ္မတဟာအမေရိကန်ရဲ့အရေးပါတဲ့မိတ်ဆွေတဦးဖြစ်ကြောင်းပြောကြားခဲ့ပါတယ်။
I'm optimistic that we will continue to find ways for the people of America and Taiwan.
အမေရိကန်ရဲ့တိုင်ဝမ်ပြည်သူတွေအတွက်စီးပွားရေးလှုပ်လှောက်ခွင့်ဒီမိုကရေစီနဲ့တည်ငြိမ်ရေးတိုးတက်လာအောင်လို့နိုင်ငံကလက်သွဲဆောင်ရွက်နိုင်မယ့်နည်းလမ်းတွေဆက်ရှာမှာဖြစ်ကြောင်းလွှတ်တော်ဥက္ကဋ္ဌမက်ကတီကပြောပါရယ်။သမ္မတဆိုင်ကလည်းလက်သွဲဆောင်ရွက်ရင်ပုံမိုခိုင်မာအကောင်လာမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒါပေမဲ့လည်းတိုင်ဝမ်ကိုသူပိုင်နယ်မြေအဖြစ်ကြီးညာထားတဲ့တရုတ်ရဲ့စီးရေးချိန်ချောက်မှုအတွေ့ရှော့မတွက်ဖို့တော့သတိပေးပါရယ်။တိုင်ဝမ်ဟာငြိမ်းချမ်းတဲ့အခြေအနေတိုင်းရှိဖို့ကမ္ဘာကြီးအတွက်အားထားယုံကြည်ရတဲ့မိတ်ဖက်နိုင်ငံဖြစ်ဖို့ကြိုးစားနေကြောင်းလည်းပြောပါရယ်။အမေရိကန်ထိပ်တန်းတာဝန်ရှိသူတွေနဲ့တိုင်ဝမ်သမားတို့တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးကိုတရုတ်အစိုးရဘက်ကချက်ချင်းတုံ့ပြန်ခဲ့ပြီးတိုင်ဝမ်ရေလက်ကြားရဲ့မြောက်ဖက်နဲ့အလဲပိုင်းမှာပူရဲကိလေမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။တချိန်ထဲမှာပဲတရုတ်စစ်တပ်ကလည်းအရှိတရုတ်ပင်လယ်ပြင်တဲကိုစစ်တင်ပေါ်တစ်စင်းနဲ့ဖျက်တင်ပေါ်နှစ်စင်းချထားပြီးတော့ကြီအစ်စ်တွေနဲ့စီရေးလေ့ကျင့်မှဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းဒီစစ်ရေးလေ့ကျင့်မှုမှာတရုတ်ရစ်တပ်ပါမပါတော့တရုတ်အာဏာပိုင်တွေကပြောမသွားပါဘူး။
ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလီယန်တို့သုံးရက်ကြာနိုင်ငံတော်ခီးစဉ်အဖြစ်ဗုဒ္ဓဟူးနေ့မှာတရုတ်နိုင်ငံကိုရောက်ရှိပါတယ်။တရုတ်နဲ့ရုရှားအစိုးရကြားပိုပြီးနိကတ်ရင်းနှီးလာချင်းတရုတ်သမ္မတရှီချင်းပင်နဲ့အထူးသဖြင့်ယူကရိန်းအရေးလူ့အခွင့်အရေးနဲ့ကုန်သွယ်ရေးတို့ကိုဆွေးနွေးဖို့ရည်ရွယ်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ရုရှားနဲ့တရုတ်ရဲ့ဆက်ဆံရေးဟာဆိုရင်ယူကရိန်းငြိမ်းချမ်းရေးအတွက်ရည်ကြည်တဲ့အခန့်ကဏ္ဍကပါဝင်နိုင်တယ်ဆိုတဲ့သဘောဆောင်ကြောင်းပြင်သစ်သမ္မတမက်ခရွန်ကဘေကျင်းမြို့တော်ကပြင်သစ်အတိုင်းဝိုင်းနဲ့တွေ့ဆုံတာမှာပြောဆိုခဲ့ပါတယ် ပြင်သစ်သမ္မတမက်ခရွန်အနေနဲ့တော့2019ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုပထမဆုံးသွားတဲ့ခီးစဉ်ဖြစ်တယ်လို့ပဲဘွန်ဒါလျန်အတွက်လည်းဥရောပကော်မရှင်အကြီးအကဲဖြစ်ပထမဆုံးတရုတ်ခီးစဉ်ဖြစ်ပါတယ်။သုံးသက်သူတွေနဲ့အစိုးရတာဝန်ရှိသူတွေကတော့ခီးစဉ်ကနေတိသာထင်ရှားတဲ့ရလမျိုးထွက်လာဖို့သိပ်ပြီးမမျှော်လင့်ကြပေမဲ့လည်းရုရှားရဲ့ယူကရိန်းကျူးကျော်စစ်အပေါ်ထောက်ခံမှုကိုတရုတ်ဘက်ကထိန်းသိမ်းသိမ်းရှိလာစေဖို့ခေါင်းဆောင်နှစ်ဦးတို့တွန်းအားပေးကြမယ်အနေအထားရှိပါတယ်။ပြင်သစ်သမ္မတမက်ခရွန်နဲ့ဥရောပကောင်စီအကြီးအကဲဘွန်ဒါလျန်တို့ကတရုတ်သမ္မတရှီနဲ့ကြာတာပရင်းနေမှာဆွေးနွေးကြမယ်လို့လည်းခန့်မှန်းထားပါတယ်ရှင်
။ဂျေရုဆလင်မြို့ဟောင်းမှာရှိတဲ့အယ်ကာဆာပလီဖျားကြောင်းကိုအစ္စရေးလ်တပ်ဖွဲ့ကပုတ်ထုနှင့်အစောပိုင်းမှာဝင်ရောက်စီးနင်းခဲ့ပါတယ်။ဘာသာရေးပွဲတော်ကာလထဲမှာပဲပါလက်စတိုင်းနဲ့အစ္စရေးလ်နှစ်ဖက်ကြားပဋိပက္ခတွေဖြစ်ခဲ့ပြီးတော့အစ္စရေးလ်တပ်ဖွဲ့တွေကအတံပုံးတွေတုံးခဲ့တယ်လို့ပါလက်စတိုင်းဘက်ကလည်းကြောက်တုံးတွေမီရှူမီပန်းတွေပြန်လည်ပစ်ခတ်ခဲ့ပါတယ်။ကာဇာကမ်းမြောင်ဒေသကပါလက်စတိုင်းစစ်သွေးကြွာတွေကလည်းအစ္စရေးလ်တောင်ပိုင်းကိုဒုံးကျည်တွေနဲ့တုံ့ပြန်ခဲ့ပြီးတော့အစ္စရေးလ်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လက်လုပ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ဒီပြဿနာဟာမွတ်စလင်တွေရဲ့ရမဒန်ဝါရင်ဥပုပ်လာနဲ့ဂျူးလူမျိုးတို့ရဲ့ပသက်ခါပွဲတော်ကိုစတင်မှုပြင်ဆင်နေကြတဲ့အချိန်မှာဒီလိုနှစ်ဖက်တိုက်ပွဲတွေဖြစ်နေတာဖြစ်တဲ့အတွက်ပုံမကြီးမကျေပြန့်တဲ့စုပူအောင်ကြွမှုတွေဖြစ်လာမှာကိုလည်းဆိုရင်ပူပန်မှုတွေရှိနေပါတယ်။ဂျေရုဆလင်မြို့ဟောင်းမှာရှိတဲ့အယ်အခ်ဆာဘလီမာဝူပြူသူတွေနဲ့ပြစ်ကျက်နေတဲ့မနေ့အစောပိုင်းမှာစီနင်းဝင်ရောက်မှုဖြစ်ပွားခဲ့တာပါ။ပလီဝူကျောင်းတော်ဟာဂျူးတွေနဲ့အစ္စလာမ်ဘာသာဝင်တွေအထွတ်အမြတ်ထားရာတောင်းထိတ်မှာရှိတာပါ။အစ္စရေးနဲ့ဟာမတ်စ်ကြားဆက်တရက်ကြာဖြစ်ခဲ့တဲ့သွေးထွက်သွန်ယိုများတဲ့စစ်ပွဲအပအဝင်အကြမ်းဖက်မှုတွေစတင်ပေါ်ပေါက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။ပါလက်စတိုင်းစစ်သွေးကြွအုပ်စုတွေကတော့နောက်ထပ်ထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့သတိထိတ်ပေးထားပေမဲ့လို့ပါလက်စတိုင်းအာဏာပိုင်တွေကတော့တင်းမာမှုတွေလျော့ပါးလာစေဖို့ကုလသမဂ္ဂအပအဝင်အီဂျစ်ဂျော်ဒန်အမေရိကန်နိုင်ငံတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်မြန်မာရေအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်လာရေးအတွက်အင်ဒိုနီးရှားနိုင်ငံကဖိအားပေးဆောင်ရွက်နေတယ်လို့အင်ဒိုနီးရှားနိုင်ငံချဲဝင်ကြီးရက်နိုမာဆူရီကအေဘီလ၅ရက်နေ့မှာပြောဆိုကြောင်း BNN Plus သတင်းကဖော်ပြပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့2023ခုနှစ်အလှည့်ကျဥက္ကဋ္ဌအဖြစ်ပြီးခဲ့တဲ့3လတာအတွင်းအခုလိုတွန်းအားပေးဆောင်ရွက်ခဲ့တာဖြစ်ကြောင်းနိုင်ငံချဲဝင်ကြီးမာဆူရီကပြောပါတယ်။အာဆီယံရဲ့အခန့်ကဏ္ဍဆက်လက်ခိုင်မာအကောင်အောင်ဆောင်ရွက်နေတဲ့ချိန်တည်းမှာပဲစီးလုံးခိုင်မာမှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကိုအဓိကရည်ရွယ်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနဲ့တခြားနိုင်ငံတွေအတွက်အထူးကိုယ်စားလှယ်တွေနဲ့ပထမဆုံးအချိန်အဖြစ်အင်ဒိုနီးရှားကတွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမာဆူရီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်းကလူမျိုးဘာသာနိုင်ငံရေးနောက်ခံနေမခွဲကြဘဲလူသားချင်းစာနာမှုအကူအညီတွေအာဆီယံဘက်ကပေးအပ်နိုင်ရေးအတွက်သက်ဆိုင်သူအလုံးနဲ့ဆက်သွယ်ဆွေးနွေးမှုပြန်လည်စတင်နိုင်အောင်လဲအင်ဒိုနီးရှားကဆောင်ရွက်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးပေါ်ပေါက်လာဖို့အင်ဒိုနီးရှားကဆက်လက်ဆောင်ရွက်မယ်အကြောင်းပါဝင်ပတ်သက်သူတွေကြားမှာကွဲပြားချမှတ်မှုတွေကိုဖြေရှင်းနိုင်တဲ့ပေါင်းကူအဖြစ်ရောယုံကြည်မှုတည်ဆောက်နိုင်ရေးကိုပါဆက်လက်ဆောင်ရွက်မယ်လို့လည်းဝန်ကြီးကပြောပါတယ်မြန်မာအရေးမှာတိုးတက်မှုရှိတယ်လို့လည်းသူကပြောပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းချွန်ဖွန်ပြည်နယ်ထဲမှာလူကုန်ကူးသူတွေကကားသုံးစီးနဲ့အပြေးခေါ်ဆောင်လာတဲ့ရွင်ကြာဒုက္ခသည်89ယောက်ကိုထိုင်းအမြန်ရဲတပ်ဖွဲ့ကဧပြီလ4ရက်အင်္ဂါနေ့မှာဖမ်းဆီးလိုက်ပါတယ်သူတို့ဟာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းနဲ့ရခိုင်ပြည်နယ်ဘက်ကနေလာကြသူတွေဖြစ်တယ်လို့ဒုက္ခသည်ကပြောပါတယ်ကားပေါ်မှာပါလာသူတွေအများစုကအပူတန်ကြောင့်နဲ့ကားအလုံးပိတ်ထားတဲ့အတွက်အော်အာနာသတိလစ်တာတွေလည်းရှိတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ရွန်ဂျာရီကိုတရားမဝင်တဲဆောင်လာတဲ့ထိုင်းနိုင်ငံသားလေးဦးကိုလည်းဖမ်းဆီးစစ်ဆေးနေတယ်လို့ရွန်ဂျာရီကိုလည်းနိုင်ငံတွင်တရားမဝင်ဝင်ရောက်လာမှုနဲ့အရေးယူသွားမယ်လို့ပြောပါတယ်ရွန်ဂျာရီဟာမြန်မာနိုင်ငံမှာအလုပ်ကန်ခက်ခဲကြောင်းထွက်ပြေးခဲ့ကြတာဖြစ်ပြီးတော့မလေးရှားမှာအလုပ်လုပ်ဖို့အိမ်ချမ်းမြေတွေရောင်းပြီးပွဲစားတွေကိုပိုက်ဆံပေးခဲ့ရတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ
်ထိုင်းဝန်ကြီးချုပ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အကြောင်းပတုံတန်ရှင်နာဝတ်ကဗုဒ္ဓနေမှာအတီးပြုတ်လိုက်ပြီးတကယ်လို့အနိုင်ရမယ်ဆိုရင်တော့ထိုင်းနိုင်ငံသားအလုံးကိုငွေကြေးထောက်ပံ့မှုနဲ့နေစဉ်လှုပ်အားကတိုးမြင့်မယ်လို့လည်းကြေညာပြုတ်လိုက်ပါတယ်
မာတော်ဟာ แน่นอนค่ะพี่น้อง
ဒီမိုကရေစီနဲ့ဆဲဆုနဲ့တခုနှိပါချဆုံးရှုံးနေရတဲ့ဘဝတွေပြန်ပြီးရယူနိုင်ရဲ့အတွက်အချင်းချင်းရိုင်းပင်ကူညီကြမယ်လို့လည်းပတုံတန်ရှင်နာဝတ်ကဗုဒ္ဓနေနောင်ပိုင်းဘန်ကောက်ကကစားခွင့်မှာစူးစီးရောက်ရှိလာတဲ့ထောက်ခံသူတွေကိုပြောဆိုခဲ့တာပါမေလ14ရက်နေ့ရွေးကောက်ပွဲမှာထိုင်းနိုင်ငံရဲ့အကြော်ကြားဆုံးနိုင်ငံရေးမိသားစုဝင်ရောက်ရှင်ပြိုင်မှုဟာဆိုရင်နိုင်ငံကြီးမှာပါဝင်ပတ်သက်နေတဲ့စစ်တပ်ထံကနေဒီမိုကရေစီပါတီတွေအာဏာပြန်ရမလားဆိုတာမှအရေးကြီးတဲ့အချက်လို့လည်းရှုမြင်ကြပါတယ်။ထိုင်းနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအစွန်းထင်ဖြစ်ရတဲ့ဆ ਿਆ နာသိမ့်မှုတွေအထက်မှာနှစ်ခုကတော့ရှနာဝတ်မိသားစုတွေကဝင်ကြီးချုပ်တွေကိုရည်ရွယ်တာဖြစ်ပါတယ်။ပတုံတန်ရဲ့အတော်ဖြစ်သူရင်းလတ်ရှနာဝတ်အစိုးရကိုဖြုတ်ချတဲ့2014ခုနှစ်ဆ ਿਆ နာသိမ့်မှုနောက်ပိုင်းကတည်းကဝင်ကြီးလက်ရှိဝင်ကြီးချုပ်ဖရယုတ်ချန်အိုချာကစစ်တပ်ထောက်ခံတဲ့အစိုးရကိုဥဆောင်နေတာဖြစ်ပါတယ်။ရွေးကောက်ပွဲတဲ့အပြီးမှာဝင်ကြီးချုပ်ပြန်ဖြစ်ဖို့ကတော့ဖရယုတ်အနေနဲ့အ ਨੇ စုအစိုးရတရအပေါ်အားထားဖို့လိုအပ်နိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရှင်
။အာဖဂန်အမျိုးသမီးတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ခွင့်ပိတ်ပင်ထားတဲ့တာလီဘန်တို့ရဲ့အမိန်ကိုကုလသမဂ္ဂဘက်ကလက်ခံမှာမဟုတ်သလိုတီတားမြစ်ချက်တွေကိုရုတ်သိမ်းပေးဖို့လည်းကုလသမဂ္ဂကပုံထုံးနေမှာပြောလိုက်ပါတယ်။ကုလသမဂ္ဂသမိုင်းမှာဘယ်အစိုးရကမှအမျိုးသမီးဖြစ်လို့ဆိုပြီးတော့အဖွဲ့အစည်းတွေအတွက်အလုံမလုံဖို့တားမြစ်တာတွေလုပ်လို့မရပါဘူးလို့အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးမစ်ရှင်ရဲ့အကြီးအကဲဖြစ်တဲ့ရိုဇာဝန်ဘာယေဗာကပြောပါတယ်ဒီဆုံးဖြတ်ချက်ကအမျိုးသမီးတွေကိုစော်ကားတာဖြစ်တယ်လို့ကုလသမဂ္ဂရဲ့အခြေခံမှုတွေနဲ့နိုင်ငံတကာဥပဒေတွေကိုစော်ကားတာဖြစ်တယ်လို့လည်းသူကပြောပါတယ်ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းများအတွေ့အာဖဂန်အမျိုးသမီးတွေအလုလုတာတားမြစ်ချက်ကိုတက်တန်းထပ်တိုးထားတယ်လို့တာလီဘန်အရာရှိတွေကကုလသမဂ္ဂကိုအင်္ဂါနေ့ကနှုတ်နဲ့အကြောင်းကြားခဲ့တာပါဒီအမိန့်ကိုပယ်ဖျက်ပေးဖို့ကုလသမဂ္ဂဟာတာလီဘန်ကတာဝန်ရှိသူတွေနဲ့ဆက်လက်ချိတ်ဆက်ဆောင်ရွက်နေပါတယ်ရူစာကိုရင်တာလီဘန်ရဲ့ယာယီနိုင်ငံခြားရေးဝန်ကြီးနဲ့လည်းပုတ်ထုံးတွေကတွေ့ဆုံခဲ့တာပါအာဖဂန်နစ္စတန်မှာကုလသမဂ္ဂဝန်ထမ်း4000နီးပါးရှိပြီးတော့ဒီထက်က3300လောက်ကအာဖဂန်နိုင်ငံသားတွေဖြစ်ပါတယ်အဲ့ဒီထက်မှအာဖဂန်အမျိုးသမီးက400ဝန်းကျင်နဲ့နိုင်ငံတကာကအမျိုးသမီးဝန်ထမ်း200ဝန်းကျင်ပါဝင်ပါတယ်ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွေကိုတော့မတင်ငီထိုင်းနဲ့ကျွန်မအနံလောက်ပြောပြခဲ့တာပါရှင်အခုတော့ဒီသတင်းဆောင်မတွေတွေ့ဆုံမင်းမြန်ခန်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ကိုရာဇဝတ်မှု34မှုနဲ့နယူးယောက်မြို့တရားရုံးမှာအင်္ဂါနေ့ကစွဲချက်တင်ခဲ့တဲ့အပေါ်အမေရိကန်ရောက်မြန်မာအတိုင်းဝန်ကြားမှာလည်းစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပြီးတော့ခြောက်ခံသူကန့်ကွက်သူတွေသဘောထားအမျိုးမျိုးကွဲပြားနေပေမဲ့လို့တာဟာအမေရိကန်ဒီမိုကရေစီစနစ်နဲ့တရားဥပဒေရေးရာခိုင်မာမှုကိုပြတ်သားရောက်တယ်လို့လည်းပြောဆိုကြပါတယ်။ဒိုနယ်ထရမ့်အမှုပေါ်အမေရိကန်ရောက်မြန်မာတွေရဲ့အမြင်တွေကိုတော့ကိုငင်းချန်အေးကစူးစီးတင်ပြထားပါတယ်
။သမ္မတဟောင်းဒိုနယ်ထရမ့်ကိုစီးပွားရေးလုပ်ငန်းဆိုင်ရာမှတ်တမ်းတွေမှာချက်လက်အမှားတွေပြတာအပြရယရှင်မင်းမီစထရောမီဒန်နီယက်စ်ကို2016တုန်းကနှုတ်ပိတ်ခငွေလက်သိထိုးပေးခဲ့တာတွေနဲ့ဆက်ဆက်တဲ့အမှုတွေနဲ့ဆွဆွဲခဲ့တာပေါ်နိုင်ငံရေးအရလှုပ်ဆောင်တာလို့မတိုင်းဝိုင်းတွေကတချို့ကယူဆကြတယ်လို့တချို့ကလည်းထရန့်ကိုတရားစွဲတာကိုထောက်ခံကြပါတယ်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုတမိုင်းမှာပထမဆုံးအချိန်သမ္မတဟောင်းတယောက်ကိုယာဆွဲမှုနဲ့တရားစွဲဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေခိုင်မာအားကောင်းတာကိုပြတ်သားတယ်လို့ရှုမြင်ကြသူတွေလည်းရှိပါတယ်တိုက်ပြည်ရဲ့မန်နိုင်ကြီးတွေအမေကိုကင်းလွတ်လပ်တယ်ဆိုတာကိုထရန့်ကိုတရားစွဲတာကညှို့ဆုံနေတယ်လို့လက်ရှိအင်ဒီယားနာပြည်နယ်မှာနေထိုင်နေတဲ့1990မြို့မှယူကောက်ပွဲရဲ့ယူကောက်ခံအမတ်တဦးလည်းဖြစ်အမေရိကန်နိုင်ငံရဲ့အကြောင်းအနိကက်လေ့လာနေသူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။သူတို့ဒီမှာကအုပ်ချုပ်ရေးရဲ့တရားစီရင်ရေးရဲ့ဥပဒေပြူရဲ့မန္တန်ကြီးသုံးခုဟာအပြန်အလှန်ကျော်လို့မရလွန်လို့မရပါဘူး။ဒါကြောင့်တရားဥပဒေဘက်ကဆောင်ရွက်တာကိုနိုင်ငံရေးဘက်ကဘယ်လိုပဲမကြိုက်ဘူးကြိုက်တယ်ပြောလေလေပြောလေနေပေမလို့တရားဥပဒေလမ်းကြောင်းရဆောင်ရွက်ကြတယ်လို့ကျွန်တော်တို့နားလည်ရပါတယ်ခင်ဗျာ။
ထရန့်ကိုထောက်ခံကြသူတွေကတော့အခုတရားစွဲထားတဲ့အမှုတွေကအရင်ကလဲဆွဆွဲနေကြတွေဖြစ်ပြီးခိုင်မာမှုမရှိဘူးလို့ယူဆပါတယ်။နဗာဒါပြည်နယ်က Republican Party ထောက်ခံသူဥကန်ထွန်းကတော့ပါတီအနေနဲ့ပိုးထောက်ခံမှုတောင်ရလာနိုင်တယ်လို့မြင်ပါတယ်
။ကျွန်တော်မြင်တာဒီဆွဲချက်တွေကျွန်တော်မြင်ကြည့်ရတဲ့တော့ဒါရီယာဟိုအစ်စ်မဟုတ်ဘူးခင်ဗျ။ဟိုအရင်သူသမရမပြောင်းရင်လည်းဒီဆွဲချက်တွေကထွက်လာတာပဲ။အဲဒီဂျာဒိတ်ကနေမှဟာလူလူကသူ့ကိုရွေးလိုက်ပြီးသမရဖြစ်သွားတာလေ။ဆိုတော့တက်ကြသူသမရဝင်မပြိုင်နိုင်အောင်လုပ်တယ်လို့ပဲကျွန်တော်ယူဆပါတယ်ဆိုတော့တက်ပြီးတော့အောင်မြင်မယ်လို့တော့ကျွန်တော်မထင်ဘူးလေဒါနောက်နှစ်မှသူတို့စပြီးစစ်ဆေးကြမယ်ဆိုတရားရုံးကလုပ်တတ်မှာဆိုတော့ဒါစောင့်ကြည့်ရမှာပါပါတီစီနဲ့ကတော့သူ့ကိုပုံပြီးတော့ ဒါနိုင်ငံရေးရအခွင့်အရေးတော့ပဲဆိုပြီးတော့ထောက်ခံချက်ပုံများမယ်လို့ယူဆပါတယ်
ထရန့်ကိုစန့်ကျင်သူတွေကတော့ဆွဆွဲထားတဲ့အမှုတွေကခိုင်မာပြီးတသက်အထင်ရှားရှိတယ်လို့ပြောကြပါတယ်။ Ohio ပြည်နယ်ဆန်စနတီမြို့မှာနေထိုင်တဲ့မြန်မာတူဖြစ်တဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းလွတ်ကိုင်သူဦးကိုကိုတော်ကတော့နိုင်ငံရေးရတိုက်ခိုက်တယ်ဆိုတာကိုလက်မခံပါဘူး။ဒီမှုကို9နှစ်လောက်တေချာလေ့လာတိစောက်ပြီးဆွဲချက်တင်တာဖြစ်တယ်လို့မှတ်တမ်းမှတ်ရအပြည့်စုံရှိတဲ့အပြင်ထရန့်ရဲ့ရှေ့နေဟောင်းကိုယ်တိုင်ကထွက်ဆိုထားချက်တွေရှိလို့ခိုင်မာတယ်လို့သူကထောက်ပြပါတယ
်။သူ့ကိုဆွဲထားတဲ့အမှုပေါင်း34မှုဆိုတာနေသေးတယ်လို့တော့ထင်တယ်။နောက်ထပ်ထပ်လာပါအောင်ပါ။အခုအကဟာလာဒီ hash money ခေါ်တာပေါ့လေ။အေးသူလမ်းသူအတန်2016ထဲကစတော့ပေါ့။သူရွေးကောက်ပွဲဝင်ဖို့အတွက်ကိုသူ့ကိုလှူထားတဲ့လှူငွေတွေဒေကနေပြီးတော့မှသုံးဆွဲသွား။သူသုံးဆွဲပိုင်ခွင့်မရှိဘူးဒါမျိုးတွေက။အဲ့ရာတွေစပြီးသူကပတ်စံတွေကိုဟိုကလှဲ့ဒီကလှဲ့ဟိုကဟိုပေးသူပတ်စံတပြားမှမပေါက်။ other people's money ဆိုပေါ့။သူများပတ်စံနဲ့သူကလို့လုတ်သွားတာဆိုတော့ဒီလိုလုတ်တဲ့လူကဒါဟိုနိုင်ငံကြီးလုတ်ကြံမှုမဟုတ်ဘူးသူ့မှာသူ့အပြစ်အများကြီးရှိတယ်သူလုတ်နေရတယ်ဟုတ်လဲမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ
်ထရန့်ဘုကလူလူကြားမှာအယူဆအမျိုးမျိုးကွဲပြားစေပေမဲ့ဒီလိုထောက်ခံကန့်ကွက်နဲ့မတူညီကြတာတွေကဒီမိုကရေစီရဲ့အခြေခံဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုထုတ်ဖော်ပြသနေတယ်လို့ဒေါက်တာတင့်ဆွေကတော့ရှုမြင်ပါတယ်ဒါပေမဲ့အခုအမှုတွေကထရန့်ကိုရွေးကောက်ပွဲမဝင်နိုင်အောင်လုတ်တယ်ဆိုတာကတော့ဥပဒေအရမမှန်ဘူးလို့ဒေါက်တာတစ်ဆွေကအခုလိုရှင်းပြပါတယ
်။ဘာကြောင့်လဲဆိုသူ့ဥပဒေအရကိုသူဟာအမှုရင်ဆိုင်ထောင်ထဲမှာနေအောင်တော့သူဟာရွေးချယ်ခံခွင့်ရှိတယ်။ရွေးချယ်ခံတဲ့အခါမှာလည်းလူတွေရဲ့ထောင်ခံရကျွန်တော်တို့ဟိုစာနာမှုမဲတွေတောင်သူရအောင်ရနိုင်တဲ့အနေအထားရှိတဲ့အတွက်သူ့ကိုနိုင်ငံရေးလုံခြံတယ်ဆိုရဲဆိုဆိုချက်ကအခြေပြည့်နဲ့တော့မဟုတ်ခိုင်မာမှုမရှိဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။တခါဒီအမှုမဖြစ်လဲဒေါ်နယ်ထရန့်သမ္မတပြန်ဖြစ်နိုင်ချေကသိအာမကောင်းမှုလို့ဒေါက်တာတစ်ဆွေကသုံးသပ်ပါတယ်။သူ့ရဲ့ Republican Party တဲမှာတော့သူသမရလောက်ဖြစ်အောင်အတော်ကြိုးစားအောင်မယ်လို့ဆိုပါတယ်။ဒါကို Republican Party ရဲ့အမကန်ဥကန်ထွန်းကလည်းသဘောတူပါတယ်
။သူကတော့ဒိုင်ရန်တန်ချက်တွေများနေပြီလေ။ကျွန်တော်မြင်တာကတော့ဟိုတဲ့ Florida က Governor လေ။သူဆိုရင်တော့ Party ကအများစုကလက်ခံနေမှလို့ထင်ပါတယ်။နောက်တစ်ယောက်ကတော့ South Carolina က Nikki Haley အဲ့ငယ်ရပါလေ။ Florida Governorသမရာဟောသူသမရာလောင်းနေတဲ့အဲ့လိုတွဲပြီးပြရင်တော့ Republican Party အတွက်ကတော်တော်အားကောင်းမယ်လို့ကျွန်တော်မြင်ပါတာ
ဒီလိုသမရာဟောင်းဒေါ်နယ်ထရန့်ရဲ့ပြစ်မှုဆွဲချက်နောက်ဆက်တွဲခရက်တွေကြာမှာသူသမရာရွေးကောက်ပွဲရှုံးလုံးကလို့သူ့ကိုထောက်ခံသူတွေအင်အားသုံးစန့်ကျင်တာမျိုးဖြစ်လာမလားလို့စိုးရင်ခဲ့ကြတော်တွေရှိပေမဲ့အခုထိတော့ချီချီမမကန့်ကွက်တာမျိုးမတွေ့ရသေးပါဘူးထရန့်ဟာသမရာမဖြစ်ခင်ကစီးပွားရေးလုပ်ငန်းရှင်ရုပ်သံ TV ကြော်ကြားသူဖြစ်ထင်ရှားခဲ့လို့အခုအချိန်မှလည်းသူ့ကိုချစ်သူမုန်းသူထောက်ခံသူကန့်ကွက်သူတွေအမြင်မျိုးမျိုးကွဲနေကြပေမဲ့ဒီအမှုဖြစ်စဉ်တွေတခြားလူစိတ်ဝင်စားတဲ့ရေချိန်မြင့်တက်မှုကတော့အမေရိကန်ပြည်တွင်းမှာရောနိုင်ငံတကာမှာပါဆက်လက်ရှိနေပါဦးမယ်ခင်ဗျာ
။ကိုငင်းချင်းအင်းတင်ပြတော့တာပါရှင်။ခုတော့ပြည်တွင်းသတင်းတွေဖတ်ဆက်ကြရအောင်ပါ။ချင်းပြည်နယ်ထန်တလန်းမြို့နယ်တဝိုက်မှာပြီးခဲ့တဲ့သတင်းမှာတဲ့စစ်ကောင်စီရဲ့လီချောင်းတိုက်ခတ်မှုကြောင့်လူသေးဆုံးဒဏ်ရာရတာဖျားချောင်းတချို့ပျက်စီးခဲ့တာနဲ့ဒုက္ခတဲ့အများပြားနဲ့ဆက်သိမ်းရှုံရတဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေထိရောက်စွာအရေးယူပေးဖို့အမေရိကန်အရှေ့ဘက်ကျန်းမေရီလန်းပြည်နယ်ချင်းတိုင်းဒေသများအဖွဲ့ CAM ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဗိုလ်ထုတ်တွေကတွားရောက်တွေ့ဆုံတောင်းဆိုခဲ့ပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ပြောပြပါမယ်။
တန်တလန်မြို့နယ်ခွာဖိုးရွာကိုစစ်ကောင်စီတပ်တွေကမတ်လ30ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ9ဦးသေဆုံးပြီး12ဦးဒဏ်ရာရရှိကာနေအိမ်18လုံးပျက်စီးသွားရတယ်လို့ခရီးရန်ဖျားကျောင်း2ကျောင်းလည်းပျက်စီးခဲ့ရတယ်လို့ဒေသခံမျက်မြင်တွေကိုကိုးကားပြီးမေရီလန်းချင်းတိုင်းသားများအဖွဲ့ CAM အဖွဲ့ကသတင်းထုတ်ပြန်ထားတာပါစစ်ကောင်စီတပ်တွေရဲ့ဒီလုပ်ရက်နဲ့ပတ်သက်လို့ပြင်းထန်စွာအရေးယူတန်ခတ်မှုတွေလုပ်ပေးဖို့ CAM ဒါရိုက်တာဦးစိုးသုံးမုံနဲ့အတူလက်ရှိမြောက်ကယ်ရိုလိုင်းနာပြည်နယ်မှာနေထိုင်သူခွာဖိုးရွာဇာတိသင်းအုပ်ဆရာအာရွန်ဒေါ့ခ်အာရိုနှစ်ဦးကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့နိုင်ငံရေးဝန်ကြီးတို့ရဲ့အကြံပေးပုဂ္ဂိုလ်ရာရှက်ဟူစိန်ကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနမှာတွားရောက်တွေ့ဆုံတိုက်တွန်းခဲ့ကြောင်း CAM ဒါရိုက်တာဦးစိုးသုံးမုံက VOA ကိုပြောပါတယ
်ကျွန်တော်တို့တွားတွေ့ရတဲ့ရွက်ချက်က US အစိုးရကိုကျွန်တော်တို့တောင်းဆိုတယ်အခုချင်းပြည်နယ်မှာဆိုရင်တစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကိုသာစီဖို့ကူညီဖို့ကျွန်တော်တို့တစ်ချက်တောင်းဆိုတယ်။နောက်တစ်ချက်ကတစ်ကောင်စီကနေဘုံကျဲပြီးတော့တိုက်ခိုက်ပြီးတော့လူတွေဆုံးသွားတာကို US အစိုးရကနေပြင်းပြင်းထန်ထန်ချုပ်ချော်ဖို့ကျွန်တော်တို့တောင်းဆိုတယ်။နောက်တစ်ချက်ကတော့အခုလိုပြင်းပြင်းနဲ့မှလူမဆန်တက်ပြက်ပြီးတော့လေကြောင်းနဲ့တိုက်ခိုက်လာတဲ့အဓိကတာဝန်ခံကအနောက်မြောက်ပိုင်းတိုင်းဆိုင်မှုဘူချုပ်တန်းထိုက်ကို US အစိုးရအနေနဲ့အရေးယူစေချင်တယ်။ပြီးတော့အခုလိုဆက်လက်ပြီးတော့တိုက်ခိုက်တဲ့အတွက်ကျွန်တော်ချင်းတွေဟာတော်တော်လေးထွက်ပြေးကြတယ်။အဲ့လိုထွက်ပြေးပြီးတော့တင်းဆောင်တဲ့ကျွန်တော်ချင်းတွေကိုလည်းလူသားချင်းစာနာဖို့အခုကြီးထောက်ပံ့ဖို့ဆိုပြီးတော့ကျွန်တော်အဓိကအချက်လေးချက်ကိုတောင်းဆိုပါတယ်
။ဒီလိုတောင်းဆိုမှုနဲ့ပတ်သက်လို့ဘရာဇီးဟူစိန်ကတာဝန်ရှိသူတွေကိုဆက်ပြီးတော့တင်ပြသွားမယ်လို့ဦးစိုးသုံးဖုံကပြောပါတယ်
။သူကတော့တော်တော်လေးဟိုနားထောင်တယ်၊စိတ်ဝင်စားတယ်ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာဟာကတော့သူ့အနေနဲ့အဲ့ဒီလိုလူမဆန်တဲ့တိုက်ခတ်မှုလိုမျိုးကိုပြင်းပြင်းထန်ထန်ရှုတ်ချတယ်သို့ရဟာမျိုးသတင်းထုတ်ပြန်တဲ့ဟာမျိုးတော့ထွက်လာဖို့တော့ကျွန်တော်မျှော်လင့်ပါတယ
်ချင်းမီနယ်ပါဝင်စကိုင်းတိုင်းမကွေးတိုင်းမှာစစ်ကောင်စီတပ်ရဲ့နေမြေအရှင်းလေးဖြစ်စဉ်တွေအတွင်းဒေသခံပြည်သူတွေဟာအိန္ဒိယနယ်စပ်ကိုစစ်ဘေးဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးခိုလုံရလိရှိတာပါအခုတကြိမ်ထန်တလန်မြို့နယ်တဝိုက်ကစစ်ဆောင်ပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုတိုက်ရိုက်ရရှိနိုင်ဖို့အမေရိကန်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တယ်လို့ဦးစိုးသုံးမုံကဆိုပါတယ်
။ပြည်တွင်းကနေထောက်ပံ့မှုဆိုတာလေလမ်းကြောင်းတော်တော်လေးချင်းပင်နဲ့ရောက်ဖို့ခက်ခဲရှိတယ်။ဒါကြောင့်မို့ကျွန်တော်တို့ကတော့အိန္ဒိယဒီမီဇိုရမ်ကနေဒီနေဆက်ကိုဖြတ်ပြီးတော့ထောက်ပံ့မှုလိုမျိုးကိုကျွန်တော်ဖြစ်စေချင်တယ်အဲ့ဒီလိုမျိုးဖြစ်ဖို့ဆိုရင်ဒီ American အစိုးရအနေနဲ့ India အစိုးရကိုပို့ပြီးတော့ခင်ကပ်ဖို့လိုတယ်။အခုထိတော့အဲ့အစီအမံရောက်သေးဘူး။အခုချင်းမင်းတွေတခုထက်မဟုတ်ဘူးရှေ့ဆောင်တွေကစကိုင်းတိုင်းဖက်ကလည်းပါတယ်။မကွေးကလည်းအဲ့ဒီဖက်ကိုရောက်လာတယ်လို့ကျွန်တော်သိရတယ်။အဆုံးတော့ US အစိုးရကနေရှေ့ဆောင်တဲ့ကူညီမှုကိုပို့ပြီးတော့အဲ့လိုလုပ်ဖို့ဆိုရင် India အစိုးရကိုပို့ပြီးတော့ခင်ကပ်ဖို့လိုတယ်။
ကုလသမဂ္ဂအဖွဲ့အစည်းတွေကတဆင့်ဒုက္ခသည်တွေထိရောက်တဲ့အကူအညီတွေရရှိနိုင်ဖို့အိန္ဒိယအစိုးရရဲ့ခွင့်ပြုချက်လိုအပ်တယ်ဆိုပေမဲ့အိန္ဒိယဗဟိုအစိုးရရဲ့သဘောထားကဘယ်လိုရှိပါသလဲအိန္ဒိယနိုင်ငံမှာဆယ်စုနှစ်နဲ့ချီနေလာခဲ့တဲ့မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်အိန္ဒိယလက်ရှိအစိုးရရဲ့ဗမာနိုင်ငံပေါ်ထားတဲ့သဘောထားကတော့ပေါ့နော်စစ်ကောင်စီတင်းကြတဲ့ကစကြတဲ့ကတော့စိတ်ပြည့်စရာကောင်းတဲ့ policy အတိုင်းရည်တည်ခဲ့ပါတယ်ကံအားလျော်စွာပဲမီဇိုရမ်ပြည်နယ်ကမီဇိုရမ်အစိုးရကတော့ပမာပြားလာတဲ့လူတွေပေါ်မှာအမတမဟိုအင်ရှင်ကောင်းပီတာဆိုတာဆက်ဆံလာခဲ့တဲ့အတွက်ကျေးဇူးတင်စရာကောင်းတယ်ဒါပေမဲ့ဘ ਹੁ အစိုးရကမလိုက်လျော်ပါဘူးကောင်းတာတစ်ချက်ကတော့ပြီးခဲ့တဲ့တပတ်နှစ်ပတ်အတွင်းမှာဒီမီဇိုရမ်ပြည်နယ်ရဲ့မြောက်ဖက်ပါရှိတဲ့မဏိပူပြည်နယ်ကနေပြီးတော့ပမာဒုက္ခသည်တွေအတွက်လူ9000လောက်ဆန့်နေလူငယ်ရင်းစခန်းတစ်ခုဟာကိုသူကခွင့်ပြုလိုက်တယ်ဒါလည်းပြည်내ရဲ့သဘောထားပဲဖြစ်ပါတယ်။အဲ့တော့ UNHCR တို့ကကုလသမဂ္ဂစသဖြင့်အဖွဲ့အစည်းတွေကတော့အိန္ဒိယအစိုးရဗဟိုအစိုးရကခွင့်မပြုဘူးသူကလုပ်လို့မရ
ဘူး။ကိုညံဝဲအောင်တင်ပြသွားတာပါရှင်။ခုတော့ဒီတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့နိုင်ငံတကာသတင်းဆောင်မှတပုတ်ဖက်ဆက်ကြရအောင်ပါ။ဥရုယာတီပြောင်းလဲလာမှုကြောင့်အဆိုအဝါဆောင်ပေးအန်ရီတွေကြောက်လာမကိုကာကွယ်ဖို့အတွက်လူသားတွေမှာနောက်ဆုံးအခွင့်အရေးတရတော့ရှင်နေပါတယ်။ဒါပေမဲ့လည်းအလင်းအမြန်လှုပ်ဆောင်ရမှာဖြစ်ပြီးတော့လာမယ့်12နှစ်တာကာလ2035ခုနှစ်အရောက်မှာလက်ရှိကာဗွန်ထုတ်လုပ်မှုရဲ့ဇီဝရုပ်ကျွင်းလောင်စာတုံးဆွဲမှုကို3ပုံ2ပုံလောက်လျှော့ချနိုင်မှာဖြစ်မယ်လို့ကုလသမဂ္ဂသိပ္ပံပညာရှင်တွေကမတ်လ20ရက်နေ့မှာပြောဆိုလိုက်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ကုစုံမိုးကျော်တင်ပြထားပါတယ်။
2015ခုနှစ်ပြင်သစ်နိုင်ငံပါရီသဘောတူညီချက်အရဆက်မှုထွန်းကားကာဇာကာလအပူချိန်ထက် 1.5 စင်တီဂရိတ်ထက်မကျော်အောင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ထိန်းထားဖို့သဘောတူညီခဲ့ပေမဲ့ဒီသတ်မှတ်ချက်ကိုရောက်ဖို့အနည်းငယ်ပဲလိုပါတော့တယ်အခုကကမ္ဘာကြီးကဆက်မှုထွန်းကားကာဇာကာလရှိခဲ့တဲ့အပူချိန်ထက် 1.1 စင်တီဂရိတ်ပိုမိုပူနွေးလာနေပြီဖြစ်ပါတယ်ရာသီဥတုပြောင်းလဲလာမှုရဲ့တန်ကိုကမ္ဘာနေရာအသီးသီးမှာတွေ့မြင်နေရပြီဖြစ်ပါတယ်။2023ခုနှစ်အတွင်းအီရတ်နိုင်ငံတောင်ပိုင်းမှာဝိုးကောင်ရေရှားတဲ့အတွက်လေယာစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ပျက်စီးပြီးလေသမားတွေဟာသူတို့မွေးမြူထားတဲ့တရိတ်ဆန်တွေကိုရောင်းချခဲ့ရပါတယ်။လွန်ခဲ့တဲ့၄နှစ်ဆက်တိုက်လောက်မိုးခေါင်နေတဲ့အတွက်ယူဖရက်တီးမြစ်နဲ့တိုက်ခရစ်မြစ်အတွင်းမြစ်ရေတွေဟာလည်းခန်းချောက်လာပါတယ်။အ ိနေချင်းတူရကီနဲ့အီရန်ဘက်ကစီးဝင်တဲ့ရေတွေဟာလည်းယော့နေလာခဲ့ပါတယ်။ယူဖရက်တီမြစ်ဝန်းကအင်းအိုင်စိတ်ဆန်းနေလဲခန်းချောက်လာပြီးဒီအပေါ်မှာမိခိုနေရတဲ့လယ်သမားတွေရဲ့စိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတွေထိခိုက်လာပြီးစားဝတ်နေရေးအခက်အခဲဖြစ်လာပါတယ်။ဒါဒီဥတုပြောင်းလဲလာမှုကြောင့်အပူချိန်မြင့်တက်ပြီးမိုးခေါင်ရေရှားတဲ့အတွက်တောက်သုံးရေရှားပါမှုဟာလည်းပိုဆိုးလာပါတယ်။အီရန်နိုင်ငံဟာကမ္ဘာပေါ်မှာရာသီဥတုပြောင်းလဲလာမှုနဲ့ပူပြင်း၆တွေ့တဲ့ဂန္ဓာယအဖြစ်ပြောင်းလဲလာမှုတံကိုအစိုးဆုံးခန်းစားရတဲ့၅နိုင်ငံတည်းကတနိုင်ငံဖြစ်ပါတယ်။မလာထဲမှာမာလာဝီနဲ့မိုဇမ်ဘစ်နိုင်ငံတွေမှာလည်းဆိုက်ကလုန်းဖရက်ဒီဒုတိယအကြိမ်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့မိုးကြီးပြီးမြေပြိုဖြစ်ခဲ့ပါတယ်။ဒီမတိုင်မီပြီးခဲ့တဲ့ဖေဖော်ဝါရီလတည်းတုန်းကလည်းမက်ဒက်စကာကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အတွေ့ပျက်စီးချိန်မွားသွားခဲ့ပါတယ်။မာလာဝီနိုင်ငံမှာမုန်တိုင်းကြောင့်သေဆုံးသူ448ယောက်ရှိခဲ့ပြီး282ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။လူ4သိန်းလောက်လည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့တိုင်းပြည်တာဝန်ရှိသူတွေကပြောဆိုထားပါတယ်။စီးပွားရေးမြို့တော်ဖြစ်တဲ့ဘလန်တိုင်ယာအပါအဝင်မာလာဝီတောင်ပိုင်းဒေသဟာအထူးအနာဂျုံဖြစ်ခဲ့ပါတယ်။မိုဇမ်ဘစ်မှာတော့လူ66ဦးသေဆုံးပြီးလူ6000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒေသတာဝန်ရှိသူတွေကပြောဆိုထားပါတယ်။Cyclone Freddy ဟာအမေရိကန်ပြည်ထောင်စုမှာတိုက်ခတ်တဲ့ Hurricane မုန်တိုင်းတွေအလုံးထက်အပိုပြင်းပြီးတမိုင်းတစ်လျှောက်အရှိကြာဆုံး Cyclone မုန်တိုင်းဖြစ်ပါတယ်။လူတွေကြောင့်ဖြစ်ရတဲ့ရာသီဥတုပြောင်းလဲမှုကြောင့်ပုံမပူနွေးလာပြီး Cyclone မုန်တိုင်းတွေဟာပုံမပြင်းထန်လာသလိုအရင်ကထက်ပိုပြီးအဖြစ်များလာပါတယ်။ January လတဲ့တုန်းကတော့ပါကစ္စတန်နိုင်ငံ Baluchistan ပြည်နယ်တဲကခနူဇိုင်ဒေသမှာနှင်းတွေဖုံးအုပ်သွားခဲ့ပါတယ်။ဒီဒေသမှာရှွန့်နဲ့စောက်လုထားတဲ့အိမ်တွေဟာအလွန်အေးတဲ့ဒဏ်ကိုမခံနိုင်ပါဘူး။အိမ်အများစုဟာဒဏ်ငွေနဲ့အပူပေးတဲ့စနစ်လည်းမရှိပါဘူး။အပူပေးနိုင်ဖို့ထင်းဝယ်ကြရပါတယ်။အသက်ရှင်နေထိုင်ဖို့အခက်အခဲအများကြီးဖြစ်တယ်လို့အသက်82နှစ်အရွယ်မိုဟာမက်အစ္စလမ်ကပြောဆိုပါတယ
်။အရန်ကိုအေးပါတယ်။ဒီဆိုးရတဲ့အေးဒဏ်အောက်မှာအသက်ရှင်ရပ်တည်ဖို့ခက်ခဲပါတယ်။အညံ့စားထင်ကီလို40လောက်ကိုရူပီ1000ပေးရပါတယ်ဒီလိုဆိုရတဲ့ဆောင်းရည်မှာကျွန်တော်တို့ကပုံမှန်အားဖြင့်ထင်းတွေကိုဖြတ်တောက်မီးစိုက်ပြီးအပူပေးရပါတယ
်ရာသီဥတုပြောင်းလဲလာမှုကြောင့်ဘလူးချစ်စတန်ရဲ့ဆောင်းရည်ဟာပုံမပြင်းထန်လာတယ်လို့တဘာဝပတ်ဝန်းကျင်ကျွမ်းကျင်သူတွေကပြောဆိုပါတယ်အာဖရိကဥကြိုဒေသမှာလည်း6ရာသီဇက်တိုက်မိုးခေါင်ရေရှားနေတဲ့အတွေ့အိမ်မွေးတရိတ်ဆန်နဲ့တော်ရိုင်းတရိတ်ဆန်တတန်းလောက်တည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။တရိတ်ဆန်မွေးမြူရေးအပေါ်မှာမိခိုနေရတဲ့သူတွေလည်းစင်ရဲမွဲတေမှုဒဏ်ကိုခံကြရပါတယ်။ကင်ညာတနိုင်ငံထဲမှာတင်ဖေဖော်ဝါရီလလယ်ပိုင်းကမိုးခေါင်ရေရှားမှုကြောင့်တော်ရိုင်းတရိတ်ဆန်6000ကျော်လောက်ဆုံးရှုံးသွားခဲ့ပါတယ်။သုံးနှစ်ဆက်တိုက်မိုးခေါင်နေတဲ့အတွက်ကင်ညာနိုင်ငံမြောက်ပိုင်းဟာတမိုင်းတစ်လျှောက်အဆိုးဝါးဆုံးမိုးခေါင်ရေရှားမှုဒဏ်ကိုခံရပါတယ်။ဆိုမာလီယာ၊အီသီယိုးပီးယားနဲ့ကင်ညာနိုင်ငံကလူ23တန်းလောက်ဟာအစားအစာမလုံလောက်မှုတံကိုအပြင်းအထန်ခံစားနေရတယ်လို့ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခအဖွဲ့ FAO နဲ့ဒေတာတွင်တာဝန်ရှိသူတွေကပြောဆိုထားပါတယ
်။ကုဇမိုကျော်ပါရှင် VOA မြန်မာပိုင်းရဲ့ကြာတာရင်းနဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တောသားရှင်များရှင် VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးဥရုယာတိနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့2023ခုနှစ်ဧပြီလ6ရက်ကြာတာပတိုင်းနေ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ2440-50နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းနဲ့စာကြရအောင်ပါ။ အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကဩစတြေးလျကိုနျူကလ িয়ার စွမ်းအင်သုံးရှင်ငုပ်သင်္ဘောရောင်ချရေးအစီအစဉ်အပေါ်မြန်မာအပါအဝင်အာဆီယံနဲ့အင်ဒိုပစိဖိတ်ဒေသတွင်နိုင်ငံတွေကဘယ်လိုသဘောထားကြပါသလဲ။အခုတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန္နာကိုကိုဝင်းခမ်းမောင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ်။
ဆိုတော့ဒီအိတ်တန်နဲ့ဆွေးနွေးကမ်းမှာဆွေးနွေးသွားမယ့်အကြောင်းအရာကတော့မကြသေးခင်ကနိုင်ငံတကာသတင်းစာမျက်နှာတွေမှာနေရာယူလာတဲ့ AUKUS အဖွဲ့အကြောင်းပဲဖြစ်ပါတယ်။ AUKUS AUKUS လို့တို့ကောက်ခေါ်တဲ့ဒီအဖွဲ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဩစတြေးလျသုံးနိုင်ငံလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့ဖြစ်ပါတယ်။ဆိုတော့ဒီအဖွဲ့ကို2022ခုနှစ်စက်တင်ဘာ15ရက်နေ့မှာတည်ထောင်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဆိုတော့ဒီအဖွဲ့ရဲ့ရေးကြီးတဲ့အချက်တွေကသဘောတူထားတဲ့အချက်တွေတခုကတော့ဩစတြေးလျရေတပ်ကိုဒီနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတပ်ဆင်ပေးဖို့ဖြစ်ပါတယ်။ဒီအချက်ကိုကြည့်ကြရအဖြစ် Indo-Pacific ဒေသတောင်တရုတ်ပင်လယ်မှာဒီတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်တုံ့ပြန်နဲ့လှုပ်ရှားမှုတရားလို့ဆိုရမှာပါ။ဆိုတော့ဦးကျော်စန္ဒာခင်ဗျာဒီ AUKUS အဖွဲ့ရဲ့ရည်ရွယ်ချက်နဲ့ဒီလိုအပ်ချက်ကိုစပြီးတော့ရှင်းပြပေးပါဦးခင်ဗျာ
။ Okay.ပထမဆုံးကတော့ရည်ရွယ်ချက်ကတော့ဆိုတော့ကွန်ဗင်းခန်ပြောသူပါပဲတရုတ်ကိုသူကထိမ့်ညှိဖို့လုပ်တာဖြစ်ပါတယ်အဲဒီအမေရိကန်ဗြိတိန်ဩစတြေးလျသုံးနိုင်ငံကဒါပေမဲ့သူတို့ပြောတာကတော့ဒါပုံမပွင့်လင်းတဲ့အင်ဒိုပစိဖိတ်အိန္ဒိယသမုဒ္ဒရာနဲ့ပစိဖိတ်ဒေသပုံမပွင့်လင်းလွတ်လပ်မှုရရှိရေးအတွက်အမေရိကန်ပြည်ထောင်စုရဲ့အထက်မြေဆုံးနဲ့စိတ်ချရဆုံးမဟာမိတ်နှစ်နိုင်ငံဖြစ်တဲ့နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဖွဲ့စည်းရဖြစ်တဲ့ဆိုတော့သမ္မတဘိုင်ဒန်ကပြောပါတယ်ပြည်ဝင်ရုပ်စုနာကလည်းပဲသူတို့ရဲ့ဒီ Atlantic နဲ့ Pacific သမုဒ္ဒရာပေါ့လေဒီသမုဒ္ဒရာမှာလွတ်လပ်ညီညာမှုရှိဖို့အတွက်နောင်လာတဲ့ဆယ်စုနှစ်တွေအထိညီညာမှုရှိတော်ဖို့အတွက်ဒီဟာဖွဲ့စည်းရဖြစ်တယ်လို့ပြောကြပါတယ်ဒါပေမဲ့အဓိကကတော့ဒါတရုတ်ကိုကောင်တာလုပ်တာပေါ့လေတရုတ်ကိုထိန်းဖို့ကြိုးစားတာပေါ့ဒီက Indo-Pacific ဒေသမှာတော့ခပလန်းလုပ်နေတဲ့သူကအဲ့ကိစ္စကိုသူတို့စိုးရိမ်ညာရှိရဲနောက်တစ်ခါသူတို့ပြင်တောင်တုပ်ပင်လယ်အတွင်းမှာဖြစ်လာတဲ့ကိစ္စနောက်ပြီးတော့တိုင်ဝမ်ကိစ္စဒီကိစ္စမှာသူတို့သိပြီးတော့စိုးရိမ်တာတွေ့ရပါတယ်အထူးသဖြင့်အဲဒီတိုင်ဝမ်ကိုဒီဘက်ကလွှတ်တော်ဥက္ကဋ္ဌအဲဒီတော့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီသွားလဲပတ်လိုက်ပြီးတဲ့နောက်မှာလေကြောင့်လူမျိုးရေးနယ်မြေထဲကိုလေနေပါလွှတ်တာတွေ့ရသူတို့အထူးစိုးရိမ်လာတာဖြစ်ပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့သူတို့ကဒီကိုထိန်းညှိဖို့လိုတယ်ဆိုပြီးတော့သူတို့အဓိကဒီနျူကလ িয়ার စွမ်းအင်တက်ထားတဲ့ရေကုန်သင်္ဘောကိုဩစတြေးလျအတွက်တက်ဆင်ပြုဖို့ဆိုတော့လုပ်ရတာဖြစ်ပါတယ်ဒီနားလည်ရပါတယ်ခင်ဗျာ
ဒီအဖွဲ့ရဲ့အခုလိုဒီတီထောင်လိုက်တဲ့ပုံမှာရောတရုတ်ဘက်ကဘယ်လိုတုံ့ပြန်မှုရှိပါလဲခင်ဗျာ
တရုတ်ကတော့အပြင်းထန်ဆုံးကန့်ကွက်တာပေါ့ဒီကိစ္စကိုတရုတ်ကတော့ဒါဟာ illegal violation of NPT nuclear proliferation ကန့်ကွက်ထားတဲ့ treaty ဆိုစာချုပ်ကို nuclear မပြန့်နှံ့ရေးဆိုတဲ့သမတ်ချက်စီကံဥပဒေကိုဒီသုံးနိုင်ငံကဥပဒေမဲ့သူဖော်လာခြင်းဖြစ်တယ်ဆိုပြီးတော့အဓိကအဖြစ်သူတို့တော့တုံ့ပြန်ပါတယ်ဒီဟာပို့ပြီးတော့ arms race လက်နက်ကြံဆိုင်မှုပို့ပြီးဖြစ်လာစေမယ်ဒီကိစ္စမှာဆိုပြီးတော့သူကထပ်ပြောက်သွားတယ်ဆိုတော့အခုလောလောဆယ်မှာပဲမနေ့တနေ့ကတက်လာတဲ့သတင်းအရဆိုရင်တင်းဟာနျူကလ িয়ার ထိပ်ဖူတက်ဒုံးကျည်ရတက်ဆင်ထားတဲ့နျူကလ িয়ার ရဲ့ရေငုပ်သင်္ဘောတစ်စင်းကိုတောင်တုပ်ပင်လယ်မှာအများရန်လူတင်းလှမ်းနေမယ်ဆိုတဲ့သတင်းတက်လာပါတယ်ဒီ American စစ်ထောက်ခံရေးသတင်းကိုကိုကပြီးတော့ Reuters ကရေးထားတာဖြစ်ပါတယ်ဆိုတော့ဒီသက်မှာဒီပခစီးပြန်ဆိုင်မှုအပိုပြီးပြင်းထန်လာမဲ့အနေထားတော့ရှိနေပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ပိုင်နယ်လို့ပြောတဲ့အဲကပ်ပလီပင်လယ်ပြင်ဘက်မှာရှိတဲ့ကမ်းတွေကျွန်းတွေမှာလည်းပဲဒေယုရဲ့စစ်ကမ်းတိစောက်မှုတွေတွေ့လာရတယ်ဆိုပြီးတော့ပြောနေကြတော့ဒီဒေသအပြင်မှာစီးပြန်ဆိုင်မှုပုံများလာမှာတော့သိကြပါတယ်ကိုရှင်
ဆိုတော့ဒါတော့တဘာဝကြရလို့ဆိုအောင်ပေါ့နော်ဒီသဘောတူညီချက်ထဲမှာလည်းနျူကလ িয়ার စွမ်းအင်သုံးရင်ကိုတင်းမောလို့ဟာရီပါတယ်ဆိုတော့ကဆိုတော့ဒီဟာကဒီ NPT နိုင်ငံကနျူကလ িয়ার မပြန်ပွားရေးဒါစီရဲ့စာချုပ်ကိုလည်းချိုးဖောက်ရာရောက်တယ်ဆိုတော့ဒီနောက်တစ်ဆက်ထဲမှာပဲနိုင်ငံကဒီပါဝါအခင်းကျင်းမှာရောဘယ်လိုပြောင်းလဲသွားစီနိုင်ပါလဲ
နိုင်ငံကပါဝါအခင်းကျင်းကိုဖြစ်စေချင်တာပေါ့လေအမေရိကန်ကတော့ unipolarity ပေါ့သူတနိုင်ငံနဲ့ကြီးစိုးထားတဲ့နိုင်ငံကအခင်းကျင်းပေါ့သူစံအတိုင်းဖြစ်စီခြင်းလေတရုတ်သူပြင်းရုရှားနဲ့တရုတ်ပေါ်လေသူတို့ရတော့ဒီ unipolar american ကြီးစုထားတဲ့နိုင်ငံကအခင်းအကျင်းကိုမလိုချင်ဘူးသူရတာကိုပြောင်းလဲခြင်းတယ်သူတို့က ဆိုတော့အမေရိကန်ကတနည်းအားဖြင့်မှန်ဒီယူနီပိုလာသရွေ့ကြီးဆိုတဲ့အခင်းချင်းကိုပို့ပြီးခိုင်မြဲအောင်လုပ်ရဖြစ်ပါတယ
်။ AUKUS အဖွဲ့မတိုင်ခင်ကဖွဲ့စည်းခဲ့တဲ့ဒီ Quad အဖွဲ့ပေါ့နော်။အဲ့မှာတော့၄နိုင်ငံပါဝင်ပါတယ်။ကျွန်တော်ဒီအိန္ဒိယ၊ Australia ၊ Japan နဲ့ American ပြောင်းစုပါ။ဆိုတော့အခုဖွဲ့လိုက်တဲ့ဒီ AUKUS နဲ့ဒီ Quad ကောဘယ်လိုမျိုးကွာခြားမှုရှိပါလဲခင်ဗျာ
။တကယ်တော့ AUKUS ဟာ Quad ကိုစင်ကြော်တက်လိုက်တယ်လို့သတ်မှတ်ကြပါရစေ။ AUKUS ကလုပ်လိုက်တဲ့အတွက် Quad ဟာမှင်သွားတယ်ဒါပေမဲ့စာရွေးချက်ကလည်းပဲနည်းနည်းကိုဟာချက်ရှိခဲ့တယ်။ Quad software ကစားတော့ငါစီရေးတစ်ခုတည်းမဟုတ်ဘူး။ကာကွယ်ရေးအင်အားကိစ္စတစ်ခုတည်းမဟုတ်ပဲသူတို့တခြားကမ္ဘာအရေးတွေလည်းသူတို့ပါတယ်။ဥပမာဖြင့် vaccine ကိစ္စပေါ့လေ။ COVID ကိစ္စကလေးကပဲဒါတခုပဲလို့ဖြစ်ရှင်းရမယ်ပါညာအဲ့လိုကမ္ဘာပြဿနာတွေရာသီဥတုတို့ဘာလို့တခြားတွေကသူတို့အများကြီးထည့်ပြီးစဉ်းစားထားတာရှိတယ်။အခုကတော့ AUKUS ကတော့ဒီ nuclear လက်နက်ကိစ္စကိုသာပို့ပြီးတော့အဓိကထားတာတွေ့ရမယ်။အဲ့လိုလဲကွာချက်ရှိတယ်။လောလောဆယ်မှာတော့ Quad ကနည်းမှင်သွားတယ်ဆိုတဲ့သဘောလို့သူကသုံးသပ်ကြပါတယ်။ AUKUS ကထိတန်းတင်လိုက်တော့ပါလေ
။ Sorry Quad အဖွဲ့တွေကအခုဒီ AUKUS မှာမပါတဲ့ပေါ့နော်။ဆိုတော့အိန္ဒိယနဲ့ Japan ဒီနှစ်နိုင်ငံဘက်ကရောဘယ်လိုသူတို့တုံ့ပြန်မှုတွေရှိတယ်ခင်ဗျာ။
ဂျပန်ရဲ့သဘောထားကတော့ရေပုရအဖြစ်ဂျပန်ကကျူးဆိုပါတယ်။ဘာကြောင့်လဲဆိုရင်ဂျပန်ဟာတရုတ်ရဲ့ CA တိုးချဲ့မှုကိုအမြဲတမ်းစိုးရိမ်နေရတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံသားဝင်ကြီးကတရုတ်ကိုသွားတွေ့ပြီးတရုတ်နိုင်ငံသားဝင်နဲ့ဆွေးနွေးပါတယ်။ဆိုတော့သူတို့ဟာတရုတ်ရဲ့ CA တိစောက်မှုကိုအပြင်းထန်ကန့်ကွက်တယ်စိုးရိမ်တယ်လို့ပြောခဲ့ပေမဲ့သူတို့ကနိုင်ငံသားမှာ hotline အရေးပေါ်တယ်လီဖုန်း line အရေးပေါ်ဆက်သွယ်ရေး line ထားရှိမယ်လို့သဘောတူထားကြတော့ထပ်ပြီးအခိုင်အမာပြောခဲ့ရပါတယ်။တကယ်တော့ဒီနေ့မှမှဖြစ်လာရင်လည်းသူတို့ဟာလူကြီးချင်းပြောပြီးတော့အရင်ညှိမယ်ဆိုတဲ့သဘောမျိုးတွေ့ရပါတယ်။ဒါကတော့ဂျပန်ရဲ့သဘောလား။နောက်တစ်ခုကဂျပန်ဟာအဲ့ဒီအနောက်နိုင်ငံတွေနဲ့စီးရင်မဟာမိတ်တခုဖွဲ့တင်တဲ့ဒေသတွေမှာလို့ပြောတတ်တယ်လို့ရှိတယ်လို့တချို့ကလည်းပဲအခုဖွဲ့စည်းတဲ့အဖွဲ့ကတော့အင်္ဂလိပ်စကားပြောနိုင်ငံတွေကြီးပဲလေ။ဆိုတော့ဒုတိယကမ္ဘာစစ်အတွင်းကလည်းပဲဒီလူတွေဟာပေါင်းပြီးတော့ဂျပန်နဲ့ဆစ်ဖြစ်ခဲ့မှုတွေဂျပန်ကိုတိုက်ကြတဲ့မှာအော်စတြေးလျပေါင်းနေတဲ့ဘူးကိုဆိုပြီးတော့အဲ့ဒီသမိုင်းကိုပြန်သတိရတဲ့လူတွေရှိရတာဆိုရင်လည်းသဘောမျိုးပြောရတယ်တွေ့ရပါတယ်ဂျပန်ရဲ့သဘောဖြစ်ပါတယ်အိန္ဒိယရဲ့သဘောကတော့အိန္ဒိယမှာကျိုးဆိုသူရှိရဲ့ကန့်ကွက်သူရှိရဲ့နှမျိုးကွဲနေပါတယ်ကျိုးဆိုတဲ့လူကတော့ကောင်းတယ်ဒီဟာလို့ကြကောင်းတယ်လို့ပြောတယ်နောက်ပြီးတော့ကောင်းတယ်အပြင်တချို့ကဘယ်လိုတော့တွက်သိသိလဲဆိုတော့ဒီအကစလုံးရတဲ့အတွက်ကြောင့်ပြင်သစ်ကသိမကြည့်တော့ဘူးလေပြင်သစ်ကသူကရေငုပ်သင်္ဘောရောင်းဖို့လှုပ်ထားတာကိုဖျက်ပြီးတော့အမေရိကန်ကနျူကလ িয়ার ပါဝါတုံးတဲ့ရေငုပ်သင်္ဘောလှုပ်ရတော့ပြင်သစ်ရဲ့ကိစ္စအောက်ကပြင်သစ်ကသိမကြည့်တော့ဘူးအဲ့တော့အင်္ဂလန်အိန္ဒိယကတချို့ကဗာပြောဟဲ့ခွင်ကောင်းမှအဲ့ဒါငါတို့ကပြင်သစ်နဲ့ဆက်ပြီးတော့စီးပွားရေးကိစ္စတခြားကိစ္စတွေလုပ်ဖို့ငါတို့အတွက်ခွင်ကောင်းဖြစ်စေသူတို့အဲ့လိုတွက်တဲ့လူတွေလည်းရှိတယ်ခင်ဗျအဲ့ဒါကတော့အိန္ဒိယဘက်ကအမြင်တချို့ပေါ့လေအင်္ဂွက်တိလူတွေကတော့အာရှရဲ့တည်ငြိမ်မှုကိုတမျိုးတမျိုးဖြစ်သွားစေနိုင်တယ်။အာရှရဲ့ balance of power ကိုအောက်သွားစေနိုင်တယ်။ဆိုပြီးတော့သူတို့ကံွက်ကြတယ်အဲလိုဆိုရင်လည်းနောက်တစ်ခုကလည်းပဲတရုတ်ကိုပေါ်ထင်ကြီးရန်ဆက်လိုက်တဲ့သဘောဖြစ်တယ်။ဆိုတော့တရုတ်ကိုအိန္ဒိယကသူတို့မြောက်ဖက်မှာအဓိကရင်ဆိုင်နေရတဲ့အန်ဒီယာရဲ့ရှိတဲ့အတွက်တရုတ်ရဲ့အန်ဒီယာပူပြီးများလာမှာတွေ့တယ်။တရုတ်ကိုသွားဆက်လိုက်တဲ့အတွက်ကြောင့်ဆိုတော့အဲ့ဒါကိုလည်းပဲသူတို့ဆိုရင်လည်းဆိုပြီးတော့အိန္ဒိယမှာတော့နိုင်ငံရေးအဆိုင်အမှာသဘောထားနှစ်မျိုးကွဲနေတယ်ဆိုတာကိုဖတ်ရပါတယ်။ဒီလားတွေ့ရှိရပါလ
ေ။ဟုတ်ကဲ့ဆိုတော့အငယ်ကူပြောခဲ့လို့ပဲဒီဂျပန်နဲ့အိန္ဒိယရဲ့ဒါတုံ့ပြန်မှုပေါ့နော်ဆိုတော့အခုဒီအာရှဒေသမှာပဲတစ်ဆက်တည်းဒီကျွန်တော်တို့မြန်မာနိုင်ငံပါတဲ့အဖွဲ့ဒီအာဆီယံအဖွဲ့အနေနဲ့ရောဒီ AUKUS အဖွဲ့အပေါ်မှာဘယ်လိုသူတို့တုံ့ပြန်တာရှိသေးလဲခင်ဗျာ
။အာဆီယံနဲ့ပတ်သက်လို့ကတော့ငိုကမှအချင်းချင်းသဘောတူညီမှုသိမရှိတဲ့အာဆီယံကပိုကွဲသွားမဲ့သဘောဖြစ်နေပါလေ။တချို့ကဒီဘက်ကိုရင်းရမလို့ယူကဟိုဘက်ရင်းရမလို့ဖြစ်နေကြတာပေါ့ဒီညမှာပြောရတဲ့ကတော့အမေရိကန်တို့ကလည်းပဲဒီတောင်တူပင်လယ်အရေးနဲ့ပတ်သက်ပြီးတော့မူဝါဒချမှတ်တဲ့နေရာမှာအာဆီယံကိုအဓိကထားမတွေ့ဘူးတရုတ်ကိုဘယ်လိုတွန့်ပြန်မလဲဆိုတာကအခြေခံပြီးတွေ့တော့ဒီအာဆီယံရဲ့အနေအထားကော်ရိုလာရီလိုဖြစ်နေပေါ့အဓိကဇီဝရီမဖြစ်ဘူးဆိုပြီးတော့တချို့ကထောက်ပြကြပါတယ်အဲ့ဒါလည်းပဲဆိုရင်ရတခုဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ဖြစ်လာတာကတော့အာဆီယံမှာအဖိလပိုင်သူကြီးနေတာအမေရိကန်ဘက်ကိုပါမစီကြပါရယ်စင်ကာပူလည်းပဲနောက်ဘက်ကိုရိမ့်ပါတယ်မလေးရှားနဲ့အင်ဒိုနီးရှားကတော့ဒီကိစ္စကိုသဘောမကျပါဘူးအင်ဒိုနီးရှားကအပြင်းအထန်ကန့်ကွက်လို့ရတဲ့သဘောရှိပါတယ်။ဘာကြောင့်လဲဆိုတော့အော်စတြေးလျနဲ့စင်ကာရေးပြင်ပိုင်နိုင်ခြင်းလည်းပဲနံပါတ်ချင်းဆက်ဆက်နေကြတော့ပဋိပက္ခလည်းတစ်ခါတစ်ခါရှိခဲ့ကြတယ်ဆိုတော့သူမြေပြိုင်ဘက်ဖြစ်တဲ့နိုင်ငံတစ်ခုမှ နျူကလ িয়ার စွန့်ရင်သုံးရေငုပ်သင်းပေါ်ကင်းနိုင်နေမယ်ဆိုတော့သူတက်စွန့်ရင်ရဖြစ်တယ်ဆိုတာသိကြပါတယ်မလေးရှားကလည်းပဲစီစဉ်နေပါတယ်ဒီလိုနဲ့သွားပြီးညီမယ်ဆိုပြီးတော့ဆိုတော့ကျန်တဲ့နိုင်ငံတွေမှာကတော့တချို့ကတော့ဒီ Laos Vietnam Laos Cambodia တို့ကတော့တရုတ်ဘက်ကိုပါမှာပေါ့ဆိုတော့မြန်မာဟာလည်းပဲသိခိုင်းပါတယ်ဥကတော့တရုတ်နဲ့ပူပြီးနှိစက်လာတယ်ဆိုတော့အစကတည်းကအမေရိကန်ကိုသူကမြန်မာစစ်ကောင်စီရဲ့ policy ကသဘောထားအဲ့လိုဆန့်ကျင်တဲ့သဘောဖြစ်နေတယ်မြန်မာနိုင်ငံရဲ့ဗမ်လိုက်နိုင်ငံသားရဲ့မူဝါဒဆိုတာလည်းပဲဒီအစိုးရလက်ထက်မှာစစ်ကောင်စီလက်ထက်မှာလုံးဝပြတ်ပြားသွားပြီးတော့ဖက်သက်ကိုရင်းတော့ခင်းပြီးဖြစ်ပါတယ်ဆိုတော့အာဆီယံရဲ့ပဋိပက္ခဟာနိုင်ငံချင်းချင်းမှာလည်းပူပြင်းထန်လာမယ်သူများရဲ့ပြိုင်ဘက်ရမှာလည်းပဲပူပြီးကြမ်းညက်လာမယ်သဘောရှိပါတယ်ခင်ဗျာ
ဆိုတော့ဒါကတော့အာရှနိုင်ငံတွေရဲ့ AUKUS အဖွဲ့ပေါ်ဒီသဘောထားတွေပေါ့နော်အာဆီယံအပါအဝင်အာရှနိုင်ငံတွေရဲ့သဘောထားတွေပါဆိုတော့တစ်ချက်ကလည်းဒီနောက်မှလည်းဥရောပနိုင်ငံတွေရှိသလိုပဲဒီ AUKUS အဖွဲ့ဝင်နိုင်ငံတွေမှာတဲမှာရောဒီအဖွဲ့တည်ထောင်လိုက်တဲ့ပုံမှာဘယ်လိုမျိုးအတိုက်ခံအဖွဲ့ဒီနိုင်ငံရေးအဖွဲ့တွေကိုဒါမှမဟုတ်ပြည်သူတွေကပါဘယ်လိုတုံ့ပြန်မှုတွေရှိပါလဲခင်ဗျာ
Australia မှာလည်းပဲလူတိုင်းသဘောတူတာမဟုတ်ဘူးတကယ်ဆိုဒီ American နဲ့ပူးပေါင်းပြီးတော့အမှုမျိုးရေငုပ်သင်းပေါ်တွေနောက်ထပ်လက်ပြီးတော့အမှုမျိုးစွန့်အင်တွေပါလေဖြစ်လာမယ်ဆိုတာကိုသိမကျေနပ်တဲ့လူတွေရှိတယ်အထူးသဖြင့် Australia ရဲ့ဒီကလေးဝန်ကြီးချုပ်ဟောင်းနေဖြစ်ကြတဲ့ Paul Keating Labor Party ကမကြိုက်ဘူးသူကဒီဟာ Australia နိုင်ငံရဲ့အကျိုးစီးပွားမဖြစ်နိုင်ဘူးဒီဟာတရုတ်ကိုပေါ်ထင်ရန်စခြင်းဖြစ်တယ်ငါတို့အတွက်တိုင်းပြည်နဲ့နိုင်ငံနဲ့ဆိုသူကကန့်မဲ့ပါတယ်တကယ်ဆိုဘလာဒူဇော်ပဲသူတို့မတိုင်ကြရှိရဲသူလည်း Malcolm Turnbull ဆိုတဲ့ဝန်ကြီးချုပ်ဟောင်းသူကလည်းပဲဒီဟာကိုမကြိုက်ဘူးဒီလိုသူကနောက်တစ်ခုသူတို့ဘာစဉ်းစားလဲဆိုတော့ Nuclear လက်နက်ကိုရအောင်တော့သင်္ဘောကိုရအောင်တော့ငါတို့ကဒီဟာကိုကိုအင်အားနဲ့ကိုသုံးနိုင်မလားဒီဟာကိုသုံးဖို့အတွက်အမေရိကန်ကြိုက်မှလုပါဘာညာဖြစ်လာတော့ငါတို့ရဲ့အချုပ်ချာအနာသူတို့ကိစ္စကိုသူတို့ကိုယ်ပိုင်လုပိုင်ခွင့်အောင်မဆူဆူနိုင်တယ်ဆိုတဲ့သဘောမျိုးနဲ့တွေ့ပြီးတော့ဆွေးညာလာရှိတယ်။နောက်တစ်ချို့ကလည်းပဲဩစတြေးလျမှာဒီဒီငုတ်သင်ဘောအနုပြုဆိုင်ရာ facility တွေလောက်လာမှဆိုတော့ nuclear waste တွေသူတို့တဲ့အန်ဒီယာဖြစ်စေနိုင်တဲ့ဒီဟာသဘာဝပတ်ဝန်းကျင်ကိုထိခိုက်မှလည်းဖြစ်နိုင်ရဆိုပြီးတော့တော်ဆွေးညာရတဲ့လူရှိပါတယ်
။ဆိုတော့အခုလို့ဒီ nuclear လက်နက်ဒီပြန်ပြီးတော့ဒီစာချုပ်အဖွဲ့တွေမှာတုံးလာကြတာအပါဝင်ပေါ့နော်ဆိုတော့အစီအကာလာမှာနျူကလ িয়ার ဖြတ်သိမ်းတာအနေစာအခုကနျူကလ িয়ার ကဏ္ဍပြန်ပြီးတော့ထင်ပေါ်လာတယ်လို့ပဲပြောရမှာပေါ့နော်ဆိုတော့အဲ့ဒီဟာကရောဒီကဘာကြီးရဲ့ညဉ့်ညံ့ရေးပေါ်မှာဘယ်လိုမျိုးတက်ရောက်မှုရှိပါလဲဆိုတာအနှစ်ချုပ်အသုံးသတ်ပေးပါဦးခင်ဗျာ
တကယ်တော့ညဉ့်ညံ့ရေးကိုလက်နက်နဲ့ထိမ့်သိမ်းနေဆိုတော့သိမကောင်းတဲ့ကိစ္စပါညဉ့်ညံ့ရေးကိုညဉ့်ညံ့နဲ့အနည်းနဲ့လက်နက်မရှိလေပူကောင်းလေပေါ့လေတကယ်တော့အဲ့တော့ကညဉ့်ညံ့ရေးထိမ့်သိမ်းမှုတော့လက်နက်ကိုအပြိုင်ဆိုင်တီထွင်နေရတာဖြစ်တယ်အဲ့လိုဖြစ်လာတယ်ဆိုတော့တချို့ကလည်းဒီဟာကို nuclear deterrence အဲ့လက်နက်သူစီးကိုစီးခြင်းအပြင်ဘသူ့ဘသူ့မှမတိုက်ကြပဲနဲ့ဖြစ်နေတဲ့ပြင်မျိုး nuclear ကိုထိမ့်သိမ်းနေတဲ့ deterrence effect ရှိရဆိုပြီးတော့ညချင်းတချို့ကလည်းမှတ်ချက်ထားရတာလေးရှိတယ်
အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်အပြင်မှာတော့အပတ်စဉ်ဒီကျမရေကဏ္ဍအလဲရောက်ပါပြီ။အခုဆိုရင်ရတဲ့ဥသူကပို့ပြီးတော့ပူပြင်းလာပြီးတော့ရှစ်ဆက်လဲပို့ပြီးတော့ပူပြင်းတဲ့နေရက်တွေကြုံကြရမှာဖြစ်တဲ့အတွက်အပူတံကိုတက်နိုင်သမျှကာကွယ်ကြဖို့လိုတယ်လို့ကျမရေကျွမ်းကျင်ပညာရှင်တွေကပြောကြပါတယ်။အပူတံရဲ့နောက်ဆက်တွဲဆိုးကျိုးတွေဘာတွေရှိပါသလဲ။ဒီတစ်ပတ်ဒေါက်တာတန့်စော်ကလူမှုနဲ့ကျမရေအစီအစဉ်မှာတင်ဆက်ထားပါတယ်။
ဒီအပူပြင်းဆုံးအခြေအနေကိုရောက်ရှိလာပြီးဖြစ်တာကြောင့်အပူဒဏ်အန္တရာယ်ကိုတည်ထားကြရတော့မှာပါအပူဒဏ်အန္တရာယ်ကိုဂရုစိုက်ကာဝယ်ထားခြင်းမရှိဘူးဆိုရင်အခက်မသိတဲ့အခါမှာပြင်ထန်တဲ့နောက်ဆက်တွဲဆူကျိုးတွေကိုခံစားကြရနိုင်ပါတယ်အထူးသဖြင့်တက်ကြီးရွယ်ဦးတွေနဲ့ခလီးတငယ်တွေမှာပို့ပြီးတော့တည်ထားကြရမှာပါအပူချိန်ပြင်ထန်တဲ့ရာသီဥတုအောက်မှာအပူဒဏ်ရဲ့နောက်ဆက်တွဲဆူကျိုးခံစားရခြင်းမရှိအောင်တည်ပြုတင်တဲ့အချက်တွေအကြောင်းကိုတမားတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့အပူချိန်ကိုတတ်နိုင်ပြီးလျှော့ချကိုယ့်ရဲ့ပူချိန်ဒီ 38 ဒီဂရီဆယ်ဆီယက်ရှိတယ်။ပြင်ပကကတ္တရာလမ်းမပေါ်မှာဆိုရင်43ဒီဂရီဆယ်ဆီယက်ရှိတယ်။ဒါဆိုဆရာတို့ကတ္တရာလမ်းမပေါ်မှာလမ်းလျှောက်သွားနေရင်တော့သူဒီဒီအပူဒဏ်ကိုခံစားပြီးနောက်ဆက်တဲ့ပြဿနာတွေဖြစ်ပါလေ။ဒါကြောင့်43ဒီဂရီဆယ်ဆီယက်ရှိနေတဲ့နေရာကြီးရှောင်ချင်ရမယ်။နောက်ရှောင်ချင်ရမယ်ဆိုတဲ့အခါမှာခုနမနေ့စေနာရီကနေညနေ9နာရီခွဲအပူပြင်းတဲ့အချိန်မှာနေဘူးအောက်ကိုမထွက်သင့်ဘူး။အဲမလဲမသိထွက်ရမယ်ဆိုရင်ဆရာတို့ကအပူချိန်အဲ့လောက်မရှိတဲ့နေရာကြီးကသွားရမှာပေါ့နော်ဒီကတ္တရာလမ်းမပေါ်သွားမယ်စာ ရခင်းပြည်မွားသွားရင်သွားမယ်အရေးရတဲ့တစ်ပင်အောက်ကနေသွားရင်သွားမယ်ပေါ့ဒီနည်းနဲ့ဆရာတို့ကဒီပတ်ဝန်းကျင်အပူချိန်ကိုရှောင်လွဲရမှာနော်ဒါကြောင့်မလို့ဆရာတို့ကအေးများတဲ့အရေးအောက်မှာနေပါပေါ့နော်လေတိုက်တဲ့နေရာမှာနေပါလေတိုက်ရင်ဆရာတို့ရဲ့ခန္ဓာကိုယ်တွေကနေ evaporation ဆိုပြီး heat တွေဆရာတို့အပူတွေထွက်သွားတဲ့အတွက်ကြောင့်မလို့ဆရာတို့ကအေးမြခြင်းခံစားရတယ်ကိုယ့်ရဲ့ချွေးထွက်ပုံကိုချော့ချပြီးနိုင်တယ်ဆိုတော့ဒီနည်းနဲ့ဆရာတို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့အပူချိန်ကိုတတ်နိုင်ပြီးချော့ချတော့ဆရာတို့ဒီပန်ကာလီသုံးတာတို့ရက်ခတ်တာတို့နော်နောက်တကဒီဗီလာတို့အဲဒီကနေရှင်သုံးတာတို့ဒီကိုယ့်ရဲ့ပါဝင်ညင်ပူချင်ကိုရှော့ချတာပဲဖြစ်တယ်ပေါ့နော်ဒါနံပါတ်1လိုက်နာဆောင်ရမယ်အချက်ဖြစ်ပါတယ်နံပါတ်2ကတော့ဗာလဲဆိုရင်ခုနကဒီအပူချောင်းပေါ့နေပူထဲမထွက်တော့ကိုယ့်ရဲ့ခန္ဓာကိုယ်တွင်အိတ်တွင်းအပူချိန်ကခန္ဓာကိုယ်ရဲ့အပူချိန်ကညားနေတယ်ဆိုရင်ရေဓာတ်ဖြစ်နေပြီလို့ပါတယ်နော်ဒါကြောင့်ရေလဲတော့ပါမယ်လိုအပ်လို့ရှိရင်ချွေးထွက်ရင်ဓာတ်စားရည်လဲတော့ပြရဒါကြောင့်မလို့ဒီတကြီးယုံနဲ့ဒီကလေးငယ်တွေသာဆိုရင်သူတို့ကိုယ်တိုင်ဒီရေတောက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေမျိုးမှာဆိုကိုကသတိထားပြီးတော့သူတို့ကိုရေလဲတိုက်ပေးရမယ်ဓာတ်စားရည်လဲတိုက်ပေးဖို့လိုအပ်နိုင်တယ်အထူးသဖြင့်ခုလိုပူပြင်းမှုများတဲ့အခြေအနေပေါ့နော်အဲ့တော့ဒီလိုဖြစ်တင်းထားမယ်ဆိုလို့ရှိရင်ရေနဲ့ဓာတ်စားတတ်တာလုံလောက်ဖြစ်တင်းပေးနိုင်တယ်ဆိုရင်ဆရာတို့ရှေ့မှာပြောခဲ့တဲ့အပူဓာတ်ကြောင့်ဖြစ်တဲ့နောက်ဆက်တဲ့ပြဿနာရှောင်လဲတိုက်မှာဖြစ်ပါတယ်နံပါတ်3ကတော့ရှေ့မှာဆရာပြောခဲ့တဲ့အထက်မှာပါတဲ့အပူချိန်ရုတ်တရက်အပြောင်းလဲဖြစ်မှုကိုကာကွယ်တားဆီးပေးရမယ်။နေပူရီကပြန်လာရင်ဆရာတို့ချက်ချင်းရေချိုးတာမျိုးအေးတဲ့အဲကွန်ခန့်တဲ့ဝင်တာမျိုးလုပ်မဲ့စားဒီတာမန် room temperature မှာခဏတစ်ပြုတ်ထိုင်နေရေတောက်မယ်နော်ချွေးတွေဆိုတာလေးတွေရက်သွားတဲ့ဒီခဏနားမယ်နားပြီးမှကျန်တဲ့ရေချိုးတာတို့အခန်းအေးအောင်လုပ်ထားတဲ့အခန်းတွေကိုနေထိုင်တာတို့ဓာတ်တွေဆက်လက်ဆောင်ရွက်ပြီးမယ်ဆိုလို့ရှိရင်သူတို့အတွက်နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားပြတာဖြစ်ပါမယ်
။အပူဓာတ်ရဲ့နောက်ဆက်တွဲဆူကျူတွေကိုခံစားရပြီဆိုရင်လည်းတင့်တော်တဲ့ရှေးဥတနာပြည့်စုံမှုနည်းလမ်းတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဘလို့နောက်ဆက်တွဲဆူကျူတွေခံစားရနိုင်တယ်ဆိုတာနဲ့နောက်ဆက်တွဲဆူကျူခံစားရပြီဆိုရင်ဘလို့တုံ့ပြန်ဆောင်ရွက်တင့်တယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့ heat related disorder ထဲမှာအရေးကြီးဆုံး၃ခုပါရှေ့မှာဆက်ပြောခဲ့တဲ့အပူဓာတ်ကြောင့်ချွတ်တဲ့ချေနောက်တကဒီ exhaustion လို့ခေါ်တဲ့เนาะအပူချိန်ကြောင့်သွေးပေါင်ကျတဲ့လက္ခဏာတွေရှိတယ် heat stroke လို့ခေါ်တဲ့အပူတန်ကြောင့်သတိလျှင်ရှိတယ်ပေါ့เนาะအဲ့တော့ဒီအပူတန်ကြောင့်ချွတ်တဲ့လူစဉ်တော့ရှင်းမယ်သူကဒီအပူထဲမှာလှုပ်လှုပ်ရင်းနဲ့ချွတ်တဲ့ဆိုရင်ဆရာတို့ကအေးမြတဲ့နေရာကိုရွှေ့မယ်ပြီးလို့ရှိရင်သူ့ဓာတ်စားရည်လုံးလုံးလောက်ပေးမယ်သူ့ရဲ့ဒီကြွက်သားတွေကိုအနားပေးမယ်ပြီးလို့ရှိရင်เนาะဆရာတို့ကအဲဓာရီဝက်တဏီလောက်နားပြီးရင်เนาะတဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်ဒါကြောင့်မလို့ဒီအပူဓာတ်ကြောင့်ကျွတ်တဲ့လူတွေကတော့ဓာတ်စားဓာတ်ဖြည့်ခြင်းပေးခြင်းရပါလေဒါဆေးဥပဒနာတွေဖြစ်ပါမယ်ဒုတိယဖြစ်တဲ့ heat exhaustion เนาะအဲ့တော့ heat exhaustion ကိုဆရာတို့ဘယ်လိုလုပ်သိမလဲဆိုတော့လုံတိုင်မှာလုံနေတဲ့လူပြောက်ကဘူးဝေပြီးတော့လဲတယ်เนาะအဲလဲမလို့ဖြစ်တယ်ခြေပြားတဲ့ပြားတွေကအေးဆက်နေတယ်သူကုံလုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့เนาะဒီအပူဓာတ်ကြောင့်သွေးပေါင်တွေကျလာနော်ဒါဆိုရင်တော့သူ့ကိုရောအေးမြတဲ့နေရာကိုလည်းခေါ်သွားမှမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းတာနဲ့ဆက်လို့ရှိရင်ပက်လက်နေထားထားပေးရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30စင်တီမီတာအပြင်လောက်မြင့်တင်ထားပေးရမယ်သွေးပေါင်ကျနေတဲ့အတွက်ဆရာတို့ခြေကနေသွေးတွေကိုဆရာတို့နှလုံးတို့အဆုံတို့အုံနောက်တို့တွေရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုပြောင်းပေးထားမြင့်ထားပေးရမယ်ပေါ့နော်တတိယချက်ကတော့ဆရာတို့ကအေးအောင်ထားရမယ်နော်အဲ့တော့ဆရာတို့ပန်ကာလီပဲဖြစ်ဖြစ်ရက်ခတ်ပေးတာပဲဖြစ်ဖြစ်နော်ဒီပတ်ဝန်းကျင်အပူချိန်ကိုရော့ကျအောင်ဆောင်ဆောင်ရွက်ပေးရမယ်နောက်တစ်ခါရေနဲ့ဓာတ်စားရည်ကိုလုံလုံလောက်လောက်တိုက်ကြွေးပေးခြင်းအပြင်ဆရာတို့ရှေးဥတနာပြုစုခြင်းပြုလုပ်ပြုလုပ်ရတယ်။ပြီးတော့မှကျမရေဝန်ထမ်းနေကြရင်သူ့ကိုသွေးပေါက်ငိတ်ချိန်တာတို့နော်ဂျန်နဲ့စစ်ဆေးတာတွေဆက်လက်လုပ်ပါမယ်။ဤဆက်ရာအဲစီပီကပေါ်သွားဖို့လိုအပ်နိုင်ပါတယ်။အဲ့ထက်မှရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါပူကြောင့်သတိလျှင်ချက်ပေါ့။အဲ့တော့သတိလျှင်ချက်လုံလုံသတိလျှင်ချက်မဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခေါင်းကဒန်းပြောတာတွေဖြစ်တတ်တယ်။ပြောတာဆိုတာတွေမမှန်ဘူး။နော်ခေါင်းကဒန်းဖြစ်တယ်ဒါတိုင်လိုက်လို့ရှိရင်ရေပြား6တွေ့ပြီးတော့ပူချစ်နေတယ်ပေါ့နော်ဒါဆိုလို့ရှိရင်သူကဒါ heat stroke ဖြစ်ပေါ်ရတိုင်းတော့များနေတယ်သူ့ကိုအပူချိန်တိုင်းကြည့်လိုက်ရင်40ဒီဂရီဆယ်ဆီယပ်တဲ့မြင့်နေတယ်ဒါဆိုလို့ရှိရင်သူ့ကိုအပူချိန်မြန်မြန်ချပေးပါရတော့သူ့ပုံစံဒီ40ဒီဂရီဆယ်ဆီယပ်ရဲ့အောက်ကိုမြန်မြန်ချပေးမှဆရာတို့ကဒီအုံနောက်ထိခိုက်မှုကိုကာကွယ်တားဆီးဖြစ်တယ်အကယ်၍40ဒီဂရီဆယ်ဆီယပ်ရဲ့အထက်ဘက်မှာနှစ်နာရီလောက်ကြော်ပြီးတော့ဒီအပူချိန်ကိုဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဖြစ်နိုင်တယ်ဟုတ်တော့အချိန်တနားရီဆိုတာလေးလက်ဒီမှာဆရာ emphasize လုပ်ပြီးပြောခြင်းတ
ယ်။ဒါဒီ YouTube အပူချိန်မြင့်တက်လာပြီဖြစ်တာကြောင့်အပူတန်ရဲ့နောက်ဆက်တွဲဆူကျူတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်သတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ
်။အခုတော့အပတ်စဉ်အားကစားကဏ္ဍအလဲရောက်ပါပြီ။ ကမ္ဘာ့ချန်ပီယံအာဂျင်တီးနားအသင်းကောင်းဆောင်လီယိုနယ်မက်ဆီကိုတောင်အမေရိကဘောလုံးအဖွဲ့ချုပ်ကပီလီမာရာဒိုနာတို့နဲ့အတူတူဂုဏ်ပြုလိုက်ပါတယ်။လာမယ့်ဝင်းဘယ်ဒန်တင်းနစ်ပြိုင်ပွဲမှာရုရှားနဲ့ဘယ်လာရုစ်နိုင်ငံသားတွေဝင်ခွင့်ရမရတာဝန်ရှိသူတွေဘက်ကဆုံးဖြတ်လိုက်ပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးတင်ပြထားပါတယ်။
မင်္ဂလာပါဗျာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဝါတော်ဘောလုံးသမားမက်ဆီကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ဘုံသူရုပ်ထုကိုတောင်အမေရိကဘောလုံးဖွဲ့စုမှထားပြီးတော့ဂုဏ်ပြုလိုက်ကြပါတယ်။ပြီးခဲ့တဲ့ကမ္ဘာဖလားမှာအာဂျင်တီးနားအသင်းဘူဆွဲပြီးတဲ့နောက်မက်ဆီကိုအခြားတောင်အမေရိကတိုက်ကကမ္ဘာကျော်ဘောလုံးသမားကြီးအုပ်ဖြစ်တဲ့ပီလီတို့မာရာဒေါနာတို့နဲ့တန်းတန်းနဲ့ထားပြီးတော့ဂုဏ်ပြုလိုက်ကြတာပါ။ဒီရုပ်ထုကိုတော့မက်ဆီရဲ့ခန္ဓာကိုယ်အရွယ်စားအတိုင်းဖျောင်းနဲ့ပြုလုပ်ထားတာဖြစ်ပြီးတော့ပါရာဂွေးနိုင်ငံဆန်စီယွန်မှာရှိတဲ့တောင်အမေရိကဘောလုံးဖွဲ့ချုပ်ရဲ့ဘောလုံးပြတိုက်မှာထားရှိဂုဏ်ပြုကြတာဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလည်းအာဂျင်တီးနားအသင်းကသူတို့လေ့ကျင့်လုပ်တဲ့ training center ကိုမက်ဆီနာမည်နဲ့ပြောင်းပြီးတော့ဂုဏ်ပြုခဲ့ပါသေးတယ်။မက်ဆီဟာပြီးခဲ့တဲ့တစ်ပတ်ကကစားခဲ့တဲ့ကာရာကောင်းတဲ့ပွဲမှာလည်း hat-trick 3 ဂိုးသွင်းခဲ့တာကြောင့်အခုဆိုရင်အာဂျင်တီးနားအတွက်သွင်းပေးခဲ့တဲ့ဂိုးစုစုပေါင်းက102ဂိုးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်ကဘောလုံးပွဲတွေမှာတော့ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်မှာမန်စီးတီးကလီဗာပူးကို4-2အာဆနယ်ကလီဒ်စ်ယူနိုက်တက်ကို4-2ယူကာဆောကမန်ချက်စတာယူနိုက်တက်ကို2-2မရှိနဲ့နိုင်ကြပါတယ်။ဒါကြောင့်အာဆနယ်က29ပွဲမှာ82မှတ်ရပြီးတော့ဒုတိယနေရာကမန်စီးတီးထက်တပွဲပိုကစားပြီးတော့10မှတ်အသာနဲ့ဦးဆောင်နေပြီးယူကာဆောကတော့မန်ချက်စတာယူနိုက်တက်နဲ့အမတ်တူပြီးတော့တတိယနေရာကိုရောက်လာပါတယ်။ဒီတစ်ပတ်မှာ Chelsea ကအက်စတန်ဗီလာကိုအိမ်ခွင့်မှာ2-2မရှိနဲ့ရှုံးသလို Leicester ကလည်း Crystal Palace ကို2-2နဲ့ရှုံးသွားလို့ Chelsea ကအဆင့်17နဲ့ Leicester ကအဆင့်19မှာရှိနေပါတယ်။ဒါကြောင့် Chelsea အသင်းကနီးပြ Grand Potter ကိုနီးပြဖြစ်ကနေထုတ်လိုက်ပြီးတော့ Leicester အသင်းကလည်း Brendan Rodgers ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ Chelsea အတွက်တော့ဒါဟာဒီဘောလုံးရာသီမှာဒုတိယအချိန်နီးပြကိုထုတ်ပယ်လိုက်တာဖြစ်ပါတယ်။အခုလို Grand Potter နဲ့Brendan Rodgers တို့ထုတ်ခံလိုက်ရတဲ့အတွက် Premier League မှာလည်းဒီနေ့ဘောလုံးရာသီမှာရာထူးကနေဖယ်ရှားခံလိုက်ရတဲ့နီးပြ12ယောက်ရှိသွားခဲ့ဖြစ်ပါတယ်။ဒါဟာဘောလုံးရာသီတစ်ခုတည်းမှာပဲနီးပြအပြောင်းလဲအများဆုံးနှစ်တစ်နှစ်အဖြစ်လဲစံချိန်တင်သွားခဲ့ပါတယ်။အရင်နှစ်တွေမှာလည်းနီးပြအပြောင်းလဲတွေရှိခဲ့ပေမဲ့အခုလိုစံချိန်တင်တဲ့အထိများလာရတာကဘာကြောင့်ပါလဲ။ဒီပေါ်မှာ Soccer Follow ကြတဲ့အင်တာချုပ်ကိုကျော်မျိုးဟန်ကတော့
ကျွန်တော် Premier League မှာအဲတရားဒီအတွင်းစံချိန်တင်နိပြထုတ်ပြန်ခဲ့တဲ့အခြေအတွက်က10ဦးအထိပဲရှိခဲ့တယ်အခုက12ဦးအထိရှိလာတယ်ဒါကကျွန်တော်အမြင်တော့ပရီးမီးယားလိဂ်ကလပ်အသင်းတွေရဲ့ငွေကြေးပုံရိပ်သုံးစွဲမှုနဲ့အတူနိပြရဲ့ပုံမှာဖိအားတော်တော်များလာတယ်အောင်မြင်မှုကိုလည်းလိုချင်လာကြတယ်ပရီးမီးယားလိဂ်အောင်မြင်လာတာနဲ့အမျှနိပြတွေကဖိအားများလာပြီးတော့နောက်ဆိုရင်ဒီထက်တောင်ပို့ပြီးတော့နိပြထုတ်ပြန်မှုတွေဖြစ်လာနိုင်တယ်လို့ထင်တယ်ချက်စီးဆိုရင်တရားဒီပြမှာပဲနိပြနောက်ဦးကိုထုတ်ပေးတယ်။ဆောက်တန်ဆိုရင်လည်းတရားစီအတွင်းမှာလည်းနိပြနှစ်ဦးကိုထုတ်ပေးတယ်။အဲယူမန်ချက်ချင်းမတူညီကြပြီမယ်။သူတို့ကပရီးမီးယားလိဂ်မှာဆက်လက်တည်ရှိကြဖို့အတွက်စူးစမ်းကြတာဖြစ်လို့ဒီနိပြရဲ့ပုံမှာဖိအားကအင်မတန်ပြင်းထန်လာတယ်လို့ထင်ပါတယ်ဗျာ
။ဒါပြင် Graham Potter နဲ့ Brendan Rodgers တို့ကိုထုတ်လိုက်တာနဲ့ပတ်သက်ပြီးကိုကျော်မျိုးဟန်ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ Chelsea က Potter ကိုထုတ်လိုက်တာကတော့ကျွန်တော်မှန်ကန်တဲ့သုံးပြချက်လို့ဆိုချင်တယ်။အဲ့တော့သူလက်ထက်မှာ73ပွဲကစားပရီးမီးယားလိဂ်73ပွဲကစား3ပွဲပဲနိုင်တယ်ဆိုတော့အဲအင်တန်အကြီးတန်တဲ့ရာလပ်ဖြစ်ပြီးတော့သူ့အနေနဲ့အသင်းသားတွေအပေါ်မှာလည်းဩဇာမညောင်းတော့ဘူးလို့ထင်တယ်ချက်စီအသင်းသားတွေကလည်းပို့တော်ကိုတိတ်မလိုလားကြတော့ဘူးလို့ထင်တယ်ဒါကြောင့်ဟိုချက်စီအနေနဲ့ဝီလျံနဲ့မကစားမီနိပြအပြောင်းလဲလုပ်တာကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်တို့ထင်တယ်ရောဂျာကလည်းအဆုံးခုနှစ်ပွဲမှာ6ပွဲရှုံးတဲ့အထိကြာရလက်တွေဆိုးပြီးတော့ဟိုလက်စတာကတန်းစစ်စုံနဲ့တော့ရောက်သွားတယ်ဆိုတော့လေအဲရောဂျာကလည်းထုတ်ပြန်သေးတယ်လို့လည်းကျွန်တော်မြင်ပါတယ်ခင်ဗျာ
ဂျာမန်ဘွန်ဒက်စ်လီဂါပွဲတွေဘက်မှာတော့ဒီတစ်ပတ်မှာဘိုင်းမြူးနစ်နဲ့ဒေါ့တမန်တို့တွေ့ခဲ့ကြပြီးတော့ဘိုင်းမြူးနစ်ကအိမ်ခွင့်မှာ4-2နဲ့နိုင်သွားတာကြောင့်ဘိုင်းအသင်းဟာဒေါ့တမန်နဲ့နှစ်မှတ်အသာနဲ့55မှတ်နဲ့ဇယားထိပ်ကိုတတ်သွားပါတယ်ဒေါ့တမန်ဂိုးသမားအမားကနေဘိုင်းယန်ဂိုးရသွားခဲ့တာဖြစ်ပြီးတော့မူလာက2ဂိုးကင်ကလေးကိုမန်က2ဂိုးစီသွင်းပေးခဲ့ကြပါတယ်ခင်ဗျာတင်းစ်ဂျန်မရီဘက်မှာတော့အခုနှစ်ဝင်ဘောဒန်ပြိုင်ပွဲမှာရုရှားနဲ့ဘယ်လာရုစ်နိုင်ငံကကစားသမားတွေကိုနိုင်ငံကိုစားပြုခွင့်မပေးဘဲ ဂျာမနီနိုင်ငံကသံသမားရဲ့အဖြစ်နဲ့ဝင်ဝဲပြုသွားမှာဖြစ်တယ်လို့ဝင်ဘော်ဒန်ကကြေညာလိုက်ပါတယ်။ရုရှားကယူကရိန်းပေါ်မှာကျူးကျော်စစ်ကြောင့်မိနစ်တုံးကဒီနိုင်ငံကသံသမားတွေကိုဝင်ဝဲမပေးခဲ့ပါဘူး။ဒါပေမဲ့ဒီနေ့မှာတော့အိမ်နိုင်ငံကသံသမားတွေကိုကြိုတင်သတ်မှတ်ထားတဲ့ကန့်သတ်ချက်တွေနဲ့ဝင်ဝဲပြုဖို့ဆုံးဖြတ်ခဲ့တာပါ။အဲ့ဒီမှာတော့ဒီနိုင်ငံကသံသမားတွေအနေနဲ့နိုင်ငံကိုစားပြုခွင့်ရမှာမဟုတ်သလိုရုရှားရဲ့ကျူးကျော်စစ်ကိုထောက်ခံကြောင်းထုတ်ဖော်မပြသရဘူးလို့လည်းတားမြစ်ထားသလိုရုရှားနဲ့ဘယ်လာရုစ်အစိုးရတွေစီကနေငွေကြေးအထောက်ပံ့အကူအညီတွေကိုမယူထားသူတွေဖြစ်ရမယ်လို့လည်းသတ်မှတ်ထားပါတယ်ခင်ဗျာ။အမေရိကန်မှာပြီးခဲ့တဲ့နှစ်ကတော့မိုင်းမီ Open Tennis ပြိုင်ပွဲတွေကျင်းပခဲ့ပြီးတော့အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါချန်ပီယံသစ်တွေထွက်ခဲ့ကြပါတယ်။စနေနေ့ကအမျိုးသမီးဖိုင်နယ်မှာတော့ကာဇက်စတန်နိုင်ငံကအလီနာရီဗခီနာနဲ့ချက်နိုင်ငံကပက်ထရာကဗစ်တိုဗာတို့ဘိုးလူခဲ့ကြပြီးတော့ကဗစ်တိုဗာက6-6နဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖြစ်သွားပါတယ်။အမျိုးသားတူးချင်းဖိုင်နယ်မှာတော့ရုရှားကဒနီးလ်မက်ဗက်ဒက်ဖ်နဲ့အီတလီကယန်နစ်စင်နာတို့ဘိုးလူခဲ့ကြပြီးမက်ဗက်ဒက်ဖ်က6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဘိုးဆွဲသွားခဲ့ပါတယ်။ဒီနေ့မိုင်ယာမီအိုပန်မှာဘိုးဆွဲသွားတဲ့သူတွေကတော့စုကျင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ1.26သန်းရသွားခဲ့ပါတယ်ခင်ဗျာ။နောက်တဲ့တင်းနစ်ပွဲတစ်ခုကတော့ပြင်သစ် Open Tennis ပြိုင်ပွဲမှာဂုဏ်ပြုထားတဲ့နဒါလ်ရဲ့ပုံလူရုပ်ထုနဲ့အလားတန်တူတဲ့နောက်တဲ့ရုပ်ထုတစ်ခုကိုပြီးခဲ့တဲ့မတ်လ30ရက်နေ့ကနဒါလ်ကိုပြီးခဲ့ကြပါတယ်။ပြင်သစ်တင်းနစ်အဖွဲ့ချုပ်ဥက္ကဋ္ဌ Gilles Moreton နဲ့ပြင်သစ် Open Tennis ပြိုင်ပွဲရဲ့ညွှန်ကြားရေးမှူး Emily Moresmo တို့ကစပိန်နိုင်ငံ America မှာရှိတဲ့နဒါလ်ရဲ့ Academy ကိုလူကိုယ်တိုင်သွားပြီးတော့ပေးခဲ့ကြတာဖြစ်ပါတယ်
။ well first of all thank you very much for coming Emily president for me is a huge
ဥက္ကဋ္ဌနဲ့ Emily တို့ဒီလိုလာတဲ့အတွက်ကျေးဇူးတင်တယ်လို့ပထမဆုံးပြောချင်ပါတယ်။အခုလို့ကျွန်တော်ရဲ့ Academy ကိုလာတဲ့အတွက်ကျွန်တော်အနေနဲ့လုံမဲ့ဂုဏ်ယူမိပါတယ်။ဒီကြတဲ့အတိုင်း Roland Garros ဆိုတော့ကျွန်တော်တို့အလွန်ရေးပါပြီးတော့ခင်ဗျားတို့ပါဝင် Roland Garros မှာကျွန်တော်တို့ရင်းနှီးသူတွေဒီကိုရောက်လာတာကကျွန်တော်တို့တော့အထူးခြားဆုံးအချိန်ပါဒီအတွက်လည်းရန်ကျေးဇူးတင်ပါတယ
်ဒီရုပ်ထုကတော့ပြည်ထောင်နိုင်ငံ Paris မြို့က Roland Garros ကွင်းမှာရှိတဲ့နဒါရဲ့ရုပ်ထုတဲ့စာရဲ့စည်စားလောက်ငယ်ပြီးဒီရုပ်ထုကိုတော့ Spain နိုင်ငံ Mallorca ကျွန်းကနဒါရဲ့ပြတိုက်မှာထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အပတ်စဉ်အားကစားကဏ္ဍကိုကြားခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတ်တမ်းကြီးထိုက်ပြောပြပါရှင
်ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာအင်းနီချင်းပိုလန်ကိုဗုဒ္ဓနေ့မှာတွားရောက်ပြီးယူကရိန်းနိုင်ငံတွင်းကစစ်ရေးချင်းနေကိုခေါင်းဆောင်နေနဲ့ဆွေးနွေးခဲ့သလိုရုရှားနဲ့ယူကရိန်းချူချော်စင်နောက်ပိုင်းထွက်ပြေးရတဲ့ယူကရိန်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတ်တီဟာကယ်လီဖိုးနီးယားကိုရောက်နေတဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့ဗုဒ္ဓနည်းမှာတွေ့ဆုံခဲ့ပြီးထိုင်ဝမ်သမ္မတဟာအမေရိကန်ရဲ့အရေးပါတဲ့မိတ်ဆွေတူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်လာရေးအတွက်အင်ဒိုနီးရှားနိုင်ငံကဖိအားပေးဆောင်ရွက်နေကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကအေဘီလ၅ရက်နေ့မှာပြောပါတယ်။အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့2023ခုနှစ်အလှည့်ကျဥက္ကဋ္ဌဖြစ်ပြီးခဲ့တဲ့3လတာအတွင်းအခုလိုတွန်းအားပေးဆောင်ရွက်ခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမာဆူရီကဂျကာတာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အချက်ကို BNN Plus သတင်းမှာဖော်ပြထားတာဖြစ်ပါတယ်ရှင်
။သတင်းအချင်းချုပ်ကိုမတင်ငေထိုက်ကြီးညာခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Rob McLean နဲ့ Zubair El Tayyib တို့ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ဒီကနေ့မနက်6:00နာရီနဲ့9:00နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနားလာပါ
This program has come to you from the Voice of America, Washington.